Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ် April 10ရက်တနင်္ဂနွေမနက်ခင်းအစီအစဉ်တကူ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ24 40 51နဲ့လိုင်းလာမီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့မနက်ထုတ်လွှင့်ပေးမယ့်မြန်မာနဲ့နိုင်ငံတကာသတင်းတွေကတော့ရုရှားရဲ့တိုက်ခိုက်မှုတွေပြင်းထန်နေတဲ့အတွက်ယူကရိန်းအရှေ့ဘက်ကဒေသခံတွေဘေးလွတ်ရာရှောင်ရှားကြဖို့သတိပေးလိုက်တဲ့အကြောင်းဗြိတိန်ဝန်ကြီးချုပ်ကစစ်ဖြစ်နေတဲ့ယူကရိန်းနိုင်ငံအထိသွားရောက်ပြီးစစ်လက်နဲ့အကူအညီပေးဖို့ကတိပြုလိုက်တဲ့အကြောင်းနဲ့အမေရိကန်ရောက် NUG အစိုးရကိုယ်စားလှယ်အဖွဲ့ဝါရှင်တန် DC တဝက်ရှိမြန်မာနိုင်ငံသားတွေနဲ့တွဲဆုံတဲ့အကြောင်းစာတာတွေကိုထုတ်လွှင့်ပေးမှာပါ။အဲဒီနောက်ဆက်သွယ်မေးမြန်းချက်သတင်းစုစည်းတင်ပြချက်ကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။အဲဒီအထက်ကအမည်အနေနဲ့ကြားရမှာကတော့
တချို့နေရာတွေမှာခင်ဗျားတို့ပြောနေတဲ့ဖျားစီးတွေရှိတယ်။အဲဒါကြောင့်မလို့သူတို့ဒီမဆက်သွယ်ခြင်းမူဓာတ်ရိုက်ဆက်သွယ်ခြင်းတွေဆိုတာဓာတ်ရိုက်ဆက်သွယ်ခြင်းတွေအတွက်ဓာတ်ရိုက်ဆက်သွယ်ပြီးတော့ကြဝင်ရောက်လာနေတယ်ရှိပါတယ
်။စစ်တပ်အတွင်းဒီမိုကရေစီထောက်ခံမှုအပေါ်စစ်ကောင်စီရဲ့စိုးရိမ်မှုအတိုင်းအတာအကြောင်းဆက်သွယ်မေးမြန်းစုစည်းတင်ပြချက်မှာကြားကြရမှာပါ။အဲဒီနောက်အပတ်စဉ်ကဏ္ဍတွေအနေနဲ့ဒို့အတန်းဒီမိုကရေစီနဲ့လူ့အခွင့်အရေးခေတ်ပြိုင်ကဘာတပတ်အတွင်းမြန်မာသတင်းနဲ့တပတ်အတွင်းနိုင်ငံတကာသတင်းတွေကိုကြည့်ရှုနားဆင်ကြရမှာဖြစ်ပါတယ်။ကဲအခုတော့ဒီကနေ့တနင်္ဂနွေမနေ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုဇော်မိုးကျော်တို့ကပြောပြပေးကြပါခင်ဗျာ။
ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားတပ်တွေရဲ့ပစ်ခတ်မှုတွေတိုးလာနေချိန်မှာပဲဒေသခံတွေအများဘေးလွရာထွက်ခွာကြဖို့လူဟန့်စ်ဒေသအုပ်ချုပ်ရေးမှူးရှာဟီဂေဒေးကစနေနေ့မှာပန်ကြားလိုက်ပါတယ်။ဒေသရင်းမှာတော့လေကြောင်းအချက်ပေးအုပ်ဝေါ်တံတွေစုညံနေတာပါ။လူဟန့်စ်ဒေသကချန်နေသေးတဲ့ဒေသခံ၃ပုံ၃ပုံလောက်ကိုရုရှားတပ်တွေကအလုံးရင်းနဲ့ထိုးစစ်ဆင်ဖို့လုပ်နေပြီလို့အုပ်ချုပ်ရေးမှူးကရုတ်တံကနေသတိပေးလိုက်တာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းမြောက်ပိုင်းကကီယက်မြို့တော်တဝိုက်ကသူ့တပ်တွေကိုပြန်ရုပ်သိမ်းပြီးအရှေ့ပိုင်းကိုတိုက်ဖို့လုပ်နေတယ်လို့ရှေ့သုံးသက်သူတွေပြောနေတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကလည်းရုရှားဟာယူကရိန်းတောင်ဘက်ခရိုင်းမီးယားကနေအရှေ့ဒွန်ဘတ်စ်ဘက်ကိုလမ်းပအောင်လုပ်နေပြီးအဲ့ဒီတောင်ဘက်နဲ့အရှေ့ဘက်တွေမှာပစ်ခတ်မှုတွေဆက်တိုးလှုပ်လာမယ်လို့ခန့်မှန်းထားပါတယ်။ယူကရိန်းအရှေ့ပိုင်းဒွန်စ်နက်ဒေသမှာရှိတဲ့ကမာတော့စ်ဘူဒါကိုတောက်ကြံတွေကမစ္စိုင်းတုံးနှစ်ဆင့်နဲ့ပစ်ခတ်တဲ့အတွက်လူ52ဦးတည်းမနေတေဆုံးခဲ့ရပြီးအများအပြားဒဏ်ရာရခဲ့တာပါအခုလိုတိုက်ခိုက်မှုကအရသားတွေပေါ်မှာတမင်သက်သက်တိုက်ခိုက်တာဖြစ်ပြီးဒါဟာစစ်ရာဇဝတ်မှုဖြစ်တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကပြောလိုက်ပြီးကမ္ဘာကတည်တည်ချာချာတုံ့ပြန်မယ်လို့မျှော်လင့်ကြောင်းပြောပါတယ်ရုရှားကတော့ဒီဘူဒါယုံပစ်ခတ်မှုဟာတော့ရှ်ကာဦးမစ္စိုင်းနဲ့ပစ်ခတ်တာဖြစ်ပြီးရုရှားဘက်ကဒီလိုတာတိုပစ်မစ္စိုင်းဒုံးကြီးမျိုးမတုံးဘူးလို့ညှင်းဆိုပြီးယူကရိန်းဘက်ကိုအပြစ်တင်ခဲ့တာပါဒါပေမဲ့ကာကွယ်ဆိုင်ရာ Defense Block website မှာတော့ရုရှားစစ်ရင်တန်းကနေဒီလိုမစ္စိုင်းမျိုးတယ်ဆောင်တော့တာတွေ့ရတယ်လို့ March 31ရက်နေ့ကဖော်ပြထားပါတယ်ရုရှားတပ်တွေပြန်ပြီးဆုတ်ခွာသွားတဲ့ယူကရိန်းမြို့ရွာအတော်များများမှာတည်ဆုံနေတဲ့ဒေသခံတွေရဲ့အလောင်းတွေတွေ့လာရတာဟာရုရှားသမ္မတဗလာဒီမီယာပူတင်ရဲ့နာမည်ကုန်သတင်းအတွက်ဖြစ်မရတဲ့အစွန်းအထင်းဖြစ်သွားပြီလို့ယူကရိန်းနိုင်ငံကီယက်ကိုတွားရောက်နေတဲ့ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကစနေနေ့မှာပြောပါတယ်ယူကရိန်းကဘော်ချာနဲ့အာဘန်လိုမျိုးတွေမှာသမ္မတပူတင်ရဲ့လှုပ်ဆောင်မှုဟာရှေ့ရာဇဝတ်မှုတွေဖြစ်နေတာကြောင့်သူနဲ့သူ့အစိုးရအဖွဲ့အတွက်အဖက်ဆယ်မရအောင်နာမည်ပြတ်သွားတာဖြစ်ကြောင်းယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီနဲ့သူပူတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဗြိတိန်ဝန်ကြီးချုပ်ကပြောပါတယ်ရုရှားကဆက်ပြီးတိုက်ခိုက်နေစေဖြစ်တဲ့အတွက်အခြေအနေဆိုးနေတဲ့ယူကရိန်းကိုအကူအညီပေးဖို့တန်ကြပ်ကာကာအဆင့်120နဲ့နောက်ဆုံးပေါ်တင်မောပစ်မစ္စိုင်းဒုံးခွင်းစနစ်တွေပေးမှာဖြစ်ကြောင်းဗြိတိန်ဝန်ကြီးချုပ်ယုံကကြေညာချက်ထုတ်ပြန်ပါတယ်။တောက်ကြံနေကလည်းဗြိတိန်ကယူကရိန်းကိုလေရင်ပစ်မစ္စိုင်းဒုံးတွေနဲ့နောက်ထပ်တင်ကားဖြတ်မစ္စိုင်းဒုံး800ပေးရမယ်လို့ကြေညာခဲ့တာပါ။ဗြိတိန်ကယူကရိန်းကိုစီးအကူအညီတွေပေးပြီးရုရှားပေါ်မှာအရေးယူဒဏ်ခတ်မှုတွေလုပ်တယ်လို့အနောက်နိုင်ငံတွေဘက်ကလည်းလှုံ့ဆော်ကြဖို့ယူကရိန်းသမ္မတဇယ်လန်စကီကလည်းတောင်းဆိုလိုက်ပါတယ်။အီရန်နျူကလ িয়ার ဆိုင်ရာ2015သဘောတူညီချက်ပြန်ပြီးအကောင့်ထဲပေါ်ရေးဆွေးနွေးပွဲတွေလနဲ့ချီပြီးပြုတ်လုံနေချိန်မှာပဲအမေရိကန်ကြီးတဲ့အကြီးကဲဟောင်းဂျော့ချ်ကေစီနဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့ရှေ့နေရူဒီဂူလီယန်နီအပါအဝင် အမေရိကန်နိုင်ငံသား24ဦးကိုအီရန်ကအရေးယူတန်းခတ်ကြောင်းစနေနေ့ကကြေညာပါတယ်။အခုအရေးယူလိုက်သူအားလုံးလို့ဟာအီရန်အရာရှိတွေနိုင်ငံရေးသမားတွေနဲ့ကုမ္ပဏီတွေကိုအရေးယူခဲ့တဲ့သမ္မတဒေါ်နယ်ထရန့်အစိုးရအဖွဲ့မှတာဝန်ထမ်းဆောင်ခဲ့သူတွေဖြစ်ပါတယ်။အရေးယူတန်းခတ်လိုက်တဲ့အမေရိကန်တွေထဲမှာစီးပွားရေးလုပ်ငန်းရှင်နဲ့နိုင်ငံရေးသမားတွေပါဝင်ပြီးသူတို့ဟာအီရန်ကိုဆန့်ကျင်တဲ့အကြမ်းဖက်အဖွဲ့တွေနဲ့အကြမ်းဖက်မှုတွေကိုပံ့ပိုးထောက်ခံသူတွေဖြစ်တယ်လို့ပါလက်စတိုင်းတွေကိုဆန့်ကျင်ပြီးဒေသရင်းအစ္စရေးရဲ့ဖိနှိပ်မှုကိုထောက်ခံသူတွေဖြစ်ကြောင်းအီရန်နိုင်ငံကြီးဌာနဆွဆွဲထားတဲ့ကြေညာချက်ကိုအီရန်သတင်းမီဒီယာမှာဖော်ပြထားပါတယ်။ပါကစ္စတန်ဝန်ကြီးချုပ်အမရန်ခန်ပေါ်အယုံကြည်မရှိအဆိုကိုစနေနေ့ကပါကစ္စတန်အောက်လွှတ်တော်ဖြစ်တဲ့အမျိုးသားလွှတ်တော်ကမဲခွဲအတီးပြုတ်လိုက်တာကြောင့်သူဟာလေးနှစ်နီးပါးတာဝန်ထမ်းဆောင်ခဲ့တဲ့ဝန်ကြီးချုပ်ယာရူကနေဖယ်ရှားပေးရတော့မှာဖြစ်ပါတယ်။ဝန်ကြီးချုပ်ခမ်းမြတ်အစိုးရအဖွဲ့အောက်လွှတ်တော်ဥက္ကဋ္ဌအဆက်ကေဆာကသူနှုတ်ထွက်ကြောင်းမမျှော်လင့်မဲကြေညာလိုက်ပြီးအတိုင်းခံဘက်ကဝိုင်းရဲ့လွှတ်တော်အမတ်အယက်ဆက်တစ်ကိုလွှတ်တော်အမတ်342ဦးပါအောက်လွှတ်တော်အထူးအစည်းအဝေးကိုကြီးကြပ်ဖို့အတွက်လွှဲပြောင်းပေးခဲ့တာပါ။ဒေသဆန်တော်ကြီးညဒကောင်ရန်ကစတင်ခဲ့တဲ့မဲခွဲမှုနောက်ပိုင်းလွှတ်တော်အမတ် 183 ရဲ့ထောက်ခံမှုရခဲ့တဲ့အတွက်အတိုက်ခံတွေရဲ့အယုံကြည်မရှိအဆိုဟာမဲအများစုနဲ့အနိုင်ရကြောင်းစတိကကြေညာခဲ့တာဖြစ်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌအဆက်ကိစ္စကတော့ပြည်ပပယောဂနဲ့ဝန်ကြီးချုပ်ကိုဖြုတ်ချရမှာသူပါဝင်ပတ်သက်မှုမလုပ်နိုင်ဘူးဆိုပြီးနှုတ်ထွက်ခဲ့တာပါ။ဝန်ကြီးချုပ်ခန်းမြတ် PTI ပါတီကလွှတ်တော်အမတ်အားလုံးလူလူကလည်းမဲမခွဲခင်ကရောမဲခွဲနေစင်မှာပါလွှတ်တော်ကနေထွက်ခွာသွားကြတာဖြစ်ပါတယ်။အခုဥပဒေပြုတ်လွှတ်တော်ကနေဝန်ကြီးချုပ်နဲ့အစိုးရတက်ကိုရွေးချယ်ရတော့မှာဖြစ်ပါတယ်။အတိုက်ခံတွေကတော့ဝန်ကြီးချုပ်ယာရူအတွက် PMLN ပါကစ္စတန်မွတ်စလင်အဖွဲ့ချုပ်နဝတ်ခေါင်းဆောင်ရှီဘတ်ရှရစ်ကိုအမည်စင်းတန်သွင်းထားတယ်လို့ပြောပါတယ
်။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။သတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ်
။အမေရိကန်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးဝါရှင်တန် DC မြို့တော်မှာစီယုံလှုံ့ဆော်ရေးလုပ်ငန်းတွေလှုပ်ဆောင်နေတယ်NUG လူအခွင့်အရေးဝင်ကြီးဦးအောင်မျိုးမင်းပါဝင်တဲ့ NUG တာဝန်ရှိသူတွေနဲ့ဝါရှင်တန် DC အနီးတစ်ဝိုက်ကဒီမိုကရေစီအရေးထောက်ခံအားပေးနေတဲ့မြမအင်အားစုတွေတွေ့ဆုံပွဲကိုစနေနေ့ညနေက Maryland ပြည်နယ်မှာပြုလုပ်ခဲ့ပါတယ် NUG ဘက်ကလည်းလက်ရှိတိုင်းရင်းသားဒေသတွေမှာစစ်ကောင်စီရဲ့အကြမ်းဖက်လူအခွင့်အရေးချိုးဖောက်နေတဲ့ကိစ္စတွေကိုဆွေးနွေးဖို့ရှိတယ်လို့NUG အစိုးရရဲ့လှုပ်ဆောင်ချက်တွေကိုလည်းရှင်းလင်းဆွေးနွေးသွားမယ်လို့ဦးအောင်မျိုးမင်းကအစည်းအဝေးခန့်မှတ်ရဲကနေ VOA ကိုအခုလိုပြောဆိုခဲ့ပါတယ်
။လက်ရှိကျွန်တော်ဝန်ကြီးဌာနတွေရဲ့လှုပ်ဆောင်မှုအခြေအနေစိန်ခေါ်မှုတွေအကြောင်းအရာတင်ပြပါမယ်။အမေရိကန်အစိုးရနဲ့တွေ့ဆိုတဲ့အကြောင်းပြည်ပရောက်မြန်မာတွေနဲ့ကျွန်တော်တို့ပုံပုံလင်းလင်းအမေအခြေခံတာတွေကျွန်တော်ရှိတယ်။တည်သူတော်လှန်ရေးဖြစ်တဲ့အတွက် NUG ဘက်ကလှုပ်ဆောင်နေတာအထူးဖြင့်ဒီ PDF လှုပ်ရှားမှုတွေကျန်တဲ့နိုင်ငံရေးအရာရှေ့ဆက်ပြီးလှုပ်ဆောင်မယ်အကြောင်းအရာတွေကိုကျွန်တော်တို့ဖြေကြားနိုင်တယ်လို့ဖြေကြားသွားဖို့အစီအစဉ်ရှိပါတယ်ဗျာ
။ဒီအစည်းအဝေးမှာဆက်သွယ်ရေးဝန်ကြီးဦးထင်လင်းအောင်နိုင်ငံသားရေးဒုဝန်ကြီးဦးမိုးစောဦးနဲ့အာဆီယံဆိုင်ရာ NUG တာဝန်ပတ်ကြီးဦးဘိုလာတင်တို့လည်းတက်ရောက်မှာဖြစ်ပြီးအမေရိကန်အစိုးရရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒတွေပုံမအားကောင်းလာအောင် NUG အစိုးရနဲ့အဝေးရောက်မြန်မာနိုင်ငံသားတွေဘယ်လိုပူးပေါင်းဆောင်ရွက်နိုင်မလဲဆိုတာတွေကိုပြန်လဲဆွေးနွေးသွားမယ်လို့တွဲဆောင်ပွဲစီစဉ်သူတွေကတခုဖြစ်တဲ့ကိုရင်အေးကပြောဆိုခဲ့ပါတယ်ဒီပွဲကိုဝါရှင်တန် DC Maryland Virginia စတဲ့ဒေသကချင်းမွန်ကရင်ကချင်းအပအဝင်အဝေးရောက်မြန်မာနိုင်ငံသားတွေတက်ရောက်ခဲ့ကြပါတယ်ထိုင်းနိုင်ငံတောင်ပိုင်းကပြည်နယ်14ခုမှာအကြောင်းအမျိုးမျိုးကြောင့်အကျဉ်းချခံရပြီးတဲ့နောက်လူရဲစီးတဲ့မြန်မာနိုင်ငံသား153ယောက်ကိုထိုင်းနိုင်ငံတောင်ပိုင်းရနောင်းခရိုင်လူဝင်မှုကြီးကြပ်ရေးချင်းသိမ်းရေးစခန်းကတဆင့်မြန်မာနိုင်ငံကော့တောင်းမြို့အာနာပိုင်းနေထံကိုဧပြီလ9ရက်နေ့မှာလွှဲပြောင်းပေးခဲ့ပါတယ်ဒီကိစ္စအတွက်ထိုင်းနိုင်ငံတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုံသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ
်သူရဲ့ပြစ်ဒဏ်တွေကျလို့ပြီးသွားပြီဆိုလို့ရှိရင်လာဝကနဲ့တစင်ပြန်ပြီးပို့ရတယ်လေခံငါတို့ဒီချုံပုံစသည်မအဲ့မျိုးကနေပြီးတော့ပို့ရရောပို့လိုက်တဲ့ဟာတွေကအဲနောက်လာဝကမှာသွားရောက်တယ်ရောက်ပြီးတဲ့ခါကျတော့မှသူတို့ကအလဲကြနဲ့ပြန်ပြီးတော့အဲ့လိုပို့ရတယ်လေလူကအများတဲ့ခါကျတော့လေအမြဲတမ်း ပုံမှန်တိုင်းဟိုးလွှမ်းလို့ပို့နေတာမဟုတ်ဘူး။အများဆုံးပြင်တလားတခါရောအဲ့လို
ကိုဗစ်ရောဂါကြောင့်မြန်မာနိုင်ငံဘက်မှာတီးခြားခွဲထားတဲ့ quarantine လုပ်ရတာတွေရှိတဲ့အတွက်ပြန်ပို့သူအရေးအတွက်နဲ့အချိန်အရေးကိုကန့်သတ်ထားရတယ်လို့ဦးမင်းဦးကဆက်ပြောခဲ့ပါတယ်။ဧပြီလ9ရက်နေ့မှာထိုင်းအာနာဘိုင်ဒီဘက်ကပြန်လည်လွှဲပြောင်းပေးခဲ့တဲ့အထက်မှာမြန်မာရွှေ့ပြောင်းအလို့သမားအမျိုးသား85ဦးအမျိုးသမီး60ဦးနဲ့ကလေး10ဦးအားလုံးစုစုပေါင်း153ဦးကိုလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။ဟောင်ကောင်ရဲ့အုပ်ချုပ်ရေးမှုအသစ်ဖြစ်လာဖို့တေချာသလောက်ရှိနေတဲ့ရဲတပ်ဖွဲ့ထိတ်တန့်အရာရှိဟောင်ဂျွန်လီကဟောင်ကောင်ရဲ့နိုင်ငံတကာနဲ့ရှင်ပြိုင်နိုင်စွမ်းကိုပြန်လည်မြင့်တင်သွားမယ်လို့စနေနေ့တုန်းကပြောဆိုလိုက်ပါတယ်။ဒါပေမဲ့ဘယ်လိုအကောင့်ထဲပေါ်မလဲဆိုတဲ့ခိုင်မာတဲ့မူဝါဒအသေးစိတ်ကိုတော့ကြက်ကြက်ပြန့်ပြန့်မပြောပါဘူး။ရုပ်အစိုးရကိုတစ္ဆာခံတဲ့ကော်မတီကနေနောက်လာတဲ့မှာပဲစီးပွားရေးလုပ်ငန်းတွေရဲ့အချက်အကျာဟောင်ကောင်ရဲ့အုပ်ချုပ်ရေးမှုအဖြစ်အသက်64နှစ်အရွယ်ဂျွန်လီကိုတင်မြောက်မယ်လို့ခန့်မှန်းထားကြပါတယ်။တရုတ်အစိုးရရဲ့အဆိုပြုချက်နဲ့ဗန်ဘက်တွေမပါတဲ့ရွေးကောက်ပွဲဖြစ်မယ်လို့ဟောင်ကောင်မီဒီယာတွေမှာဖော်ပြတဲ့ဟောင်ကောင်အုပ်ချုပ်ရေးမှုရွေးကောက်ပွဲအတွက်အခုအချိန်ထိတော့သဘောထားတင်းမာတဲ့လုံခြုံရေးအခြေခံဟောင်ဂျွန်လီတူသာရွေးကောက်ပွဲဝင်ဖို့ကြေညာထားပါတယ်။နိုင်ငံတကာမြို့ကြီးတစ်ခုဖြစ်တဲ့ဟောင်ကောင်ရဲ့ဂုံအင်္ဂါရပ်ကိုထိမ့်သိမ်းထားရမယ်လို့ဂျွန်လီကအုပ်ချုပ်ရေးမှူးရွေးကောက်ပွဲဝင်ဖို့ကြေညာတဲ့သူ့ရဲ့ပထမဆုံးသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ရုရှားအောက်လွှတ်တော်ကနေထုတ်လွှင့်တဲ့ Duma TV ကို YouTube Online Video စာမျက်နှာကနေပိတ်လိုက်ကြောင်းစနေနေ့ကကြေညာခဲ့တဲ့အတွက်ရုရှားတာဝန်ရှိသူတွေကဒေါသတကြီးတုံ့ပြန်ခဲ့ကြပါတယ်။သမတာတဲ့စီးမြင်းတွေကိုမလိုက်နာတဲ့အတွက်ရုရှားလွတ်တော်ရုပ်မြင်သံကြား Duma TV ကိုအသုံးပြုခွင့်ရပ်ဆိုင်းလိုက်တယ်လို့ YouTube ကစနေနေ့မှာသူ့ရဲ့စာမျက်နှာမှာဖော်ပြခဲ့ပါတယ်။အခုလိုလှုပ်လိုက်တဲ့အပေါ်ရုရှားသတင်းနဲ့ဆက်သွယ်ရေးနည်းပညာကြီးကြပ်မှုဌာနနဲ့အခြားတာဝန်ရှိသူတွေကအလင်းအမြန်တုံ့ပြန်ခဲ့ကြပါတယ်။ American သတင်းနည်းပညာကုမ္ပဏီအနေနဲ့အနောက်တိုင်းနိုင်ငံတွေကနေရုရှားအပေါ်တိုက်ခိုက်နေတဲ့သတင်းစစ်ပွဲရဲ့နောက်ကိုလိုက်သွားတာဖြစ်တယ်လို့ရုရှားသတင်းကြီးကြပ်ရေးဌာနကပြောဆိုလိုက်ပြီးချက်ချင်းပြန်ဖွင့်ပေးဖို့ YouTube ပိုင်ရှင် Google ကုမ္ပဏီကိုပြောဆိုခဲ့ပါတယ်။ Google ကုမ္ပဏီကတော့ဒီကိစ္စနဲ့ပတ်သက်ပြီးတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူး။ Direct from Washington The Voice
of America VOA ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုဇော်မိုးကျော်တို့ကပြောပြပေးခဲ့တာပါ။VOA American တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးဆက်သွယ်မေးမြန်းစူးစီးတင်ပြချက်တပုတ်ကိုထုတ်လွှင့်ပေးပါမယ်။မြမစစ်ကောင်စီပြောခွင့်ရကအောက်ခြေအုပ်ချုပ်ရေးအဖွဲ့တချို့မှာဖျဲသီးတွေရှိနေတယ်လို့ပြောအပြီးစစ်ကောင်စီခေါင်းဆောင်ကိုယ်တိုင်ကတက်တွင်းညီညွတ်ရေးကိုအလေးထားပြောဆိုလာတာကတက်တွင်းမှာအက်ကွဲမှာစိုးရိမ်လာတာလို့စောင့်ကြည့်သူတချို့ကဆိုပါတယ်။မလ29ရက်တမတော်နေ့မတိုင်ခင်3ရက်မှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအဲ့ဒီလိုပြောအပြီးတမတော်နေ့မှာလည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတပ်ဖြိုခွဲဖို့ပြည်တွင်းပြည်ပအင်အားစုတွေကလှုံ့ဆော်နေတာကြောင့်တပ်တွင်းမိသားစုတွေမှန်ကန်တဲ့အသိနဲ့ညီညွတ်ဖို့မှာကြားလိုက်ပါတယ်။အပြင်မှာအစိမ်းရောင်ရှိပေမဲ့ရင်ထဲမှာ NLD ရောင်တန်းနေတဲ့ဒီမိုကရေစီအရေးကြိတ်ကြိုက်နေသူတွေများလာနေတယ်လို့တချို့သုံးသက်သူတွေကပြောဆိုနေချိန်မှာတချို့ကလည်းတက်ဖြိုခွဲတဲ့အထီတော်ဖြစ်မှာမဟုတ်ဘူးလို့ဆိုပါတယ်။ကိုဝင်းမင်းကမေးမြန်းထားပါတယ်ခင်ဗျာ
။ဟုတ်ကဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြီးခဲ့တဲ့လမတ်24ရက်နေ့စတဲ့ချိန်မြောက်သတင်းစာရှင်းလင်းပွဲမှာလက်နက်ကိုင်အဖွဲ့တွေတဲနဲ့ပြည်ပရောင်လူငယ်တွေပြန်လာခြင်းဆက်သွယ်ဖို့မှာအောက်ခြေအဖွဲ့တချို့တဲ့ဖျဲသီးရှိတာဆိုရင်အထက်အဖွဲ့တွေကိုဆက်သွယ်ဖို့အခုလိုပြောခဲ့ပါတယ
်။တချို့နေရာတွေမှာခင်ဗျားတို့ပြောနေတဲ့ဖျဲသီးတွေရှိတယ်။အဲ့ဒါကြောင့်မလို့သူတို့ဒီမဆက်သွယ်ခြင်းမူဓာတ်ရိုက်ဆက်သွယ်ခြင်းနဲ့ဆိုတာဓာတ်ရိုက်ဆက်သွယ်ခြင်းတို့အတွက်ဓာတ်ရိုက်ဆက်သွယ်ပြီးတော့ကြဝင်ရောက်လာနေတယ်ရှိပါတယ်။ခုနပြောတဲ့နီလိုင်းအစစ်စစ်ကနေဆက်သွယ်ရင်ဆက်သွယ်မဆက်သွယ်ဘူးဆိုရင်ဓာတ်ရိုက်ဆက်သွယ်နိုင်စရာနီလိုင်းတွေရှိပါတယ်။ဒီဖုန်းနံပါတ်တွေထုတ်ပြန်ကြညာတာရှိတယ်။ပြည်ထောင်ဝန်ကြီးဌာနမှာဓာတ်ရိုက်ဆက်နိုင်တဲ့ဖုန်းတွေရှိတယ်။ဒီဘက်မှာရှိတဲ့တိုင်းစစ်ဌာနချုပ်တွေကိုဓာတ်ရိုက်ဆက်နိုင်တဲ့ဖုန်းတွေရှိတယ်။စိတ်ချရတဲ့နေရာတွေရှိပါတယ်။မြောင်းသားရှိပါတယ
်။ဒီပေါ်ရန်ကုန်တိုက်ကြီးမြို့နယ်စေတအမှတ်14ကနေစစ်အာဏာသိမ်းတာကိုဆန့်ကျင်ပြီး CDM လို့ထွက်လာခဲ့တဲ့ခွဲစိတ်ပါရဂူဗိုလ်ကြီးဒေါက်တာမင်းမမောင်ကအခုလိုသုံးသပ်ပြပါတယ
်။ဗိုလ်ချုပ်စော်မင်းထွန်းစုနိုင်ကဒီလိုဖျဲသီးရှိနေတယ်ဆိုတာကိုထုတ်ဖော်ပြောဆိုလိုက်ခြင်းကတက်တွင်းမှာအကြောင်းတွေအယုံကြည်မရှိတဲ့သူတွေတက်ကိုပြန်ပြီးတော့အာခံတဲ့သူတွေရှိနေတယ်ဆိုတာကိုတရားဝင်ထုတ်ဖော်ပြောဆိုလိုက်တာပဲကြ။เนาะလက်ရှိတက်တွင်းမှာဖျဲသီးတွေဘလောက်များလဲဆိုရင်တရင်တိုင်းလူလူဒါပြည်သူရင်ခွင်တို့ တော့ပြည်သူပန်းတိုင်တို့မှာဆက်သွယ်လာတဲ့သူတွေရှိနေတယ်အခုဆိုရင်ဒီဒုတိယဗိုလ်မှူးကြီးအဆင့်ထိတောင်မကဘူးပြပါတော့နောက်ပိုင်းဆိုရင်ဒါရောက်လာနိုင်တဲ့အနေအထားတွေရှိတယ်ပေါ့ဗျာ
ဒါအပြင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလည်းအခု89နှစ်မြောက်တက်မတော်နေ့စေပြပွဲမှာတက်တွေးညီညွတ်ရေးအတွက်အခုလိုပြောခဲ့ပါတယ
်တက်တွေးစီတို့ညီညွတ်မှုဟာအလွန်ရေးကြီးတယ်ပြည်ပကျူးကျော်သူတွေနဲ့ကိုချိုးရှာနိုင်ငံရေးသမားအများအင်အားစုတွေဟာဒုတက်မတော်ကိုပြုတ်ကွက်အောင်ဖြုတ်ပြည်ရင်းပြည်ပမှနီလန်းပေါင်းစုံနဲ့လှုပ်ဆောင်နေကြတာဖြစ်တဲ့အတွက်ကြီးလေးခိုင်မာတဲ့တပ်တွင်းစီလုံးညီညွတ်ရေးအမျက်ရှိနေဖို့လိုအပ်မှာဖြစ်တယ်။ဒါကြောင့်တပ်တွင်းစီလုံးညီညွတ်မှုဒီတဲ့ခံမြဲစေဖို့အတွက်ချက်မှတ်ထားတဲ့စီစီတော်ကျင့်ဖို့အများအတိုင်းတည်တည်ကြကြလိုက်နာဆောင်ရွက်သွားကြပြီးတပ်မတော်သားများနဲ့မိသားစုဝင်တွေဟာမှန်ကန်တဲ့အသည့်အမြင်ယုံကြည်ချက်ခံယူချက်တူညီစွာနဲ့ရဲဘော်ရဲဘက်စိတ်ထားပြီးညီကိုမောင်နှမတပွဲမိသားစုတပွဲအပြန်အလှန်လေးစားအလေးထားမှုတွေနဲ့စီလုံးညွန့်ကြစာနေထိုင်သွားကြဖို့မှာကြလို့လေ
ဒီပေါ်မှာလဲဘူကြီးဒေါက်တာမင်းမမောင်ကအခုလိုဆက်သုံးသက်ပါတယ်
ဘူတုံမူကြီးမင်းအောင်နိုင်ကတရားဝင်ခန်းနာကြီးမှာတက်တွင်းစီလုံးညွန့်ကြပါလို့ပြောနေပြီဆိုကြရပဲကျွန်တော်တို့တက်အတွင်းမှာစီလုံးညွန့်မှုအကြောင်းတွေဖြစ်နေပြီဆိုတာကိုချပြနေတာပဲဗျကျွန်တော်တို့ဒီပရီစီဒီယံဖြည့်စည်းရည်အနေနဲ့ကလည်းတက်ထဲမှာနေလို့မရတော့ဘူးဆိုရင်လွမြောက်နေမျိုးဆွဲထုတ်ရတာပေါ့ဗျအခုဆိုရင်ဒုတိယဘူမူကြီးအစ်စ်တွေတောင်ရောက်နေပေါ့ချို့အရာတွေမှာဆိုရင်ပေါ့ဗျကျွန်တော်တို့တိုင်းစစ်တာနာကျုပ်တွေလို့နော်စစ်ရုံးတွေမှာတောင်မှာပဲဘူကြီးတွေဘုံမှုတွေဘုံမှုကြီးတွေဘိုလ်ချုပ်တွေဒီထက်မကတဲ့မြင့်နေသူတွေပါပြည်သူ့ဘက်ကိုလျှို့ဝှက်ရက်တည်နေတယ်ပေါ့ဗျာ
ဒါပေမဲ့တင်နကမဟာဗျူဟာလေးလာရေးဖွဲ့အမှုဆောင်ဒါရိုက်တာတက်ရရှိဟောင်းဒေါက်တာနိုင်စေဦးကတော့တဦးချင်းကွဲလဲနိုင်ပေမဲ့တက်ပြိုကွဲမှာတော့မဟုတ်ဘူးလို့ဆိုပါတယ
်ဒါက institution တိုင်းမှာကတော့ဟိုကျွန်တော်တို့ကလူတွေဟာသူ့ရဲ့ဟိုခံယူချက်စိတ်တက်မျိုးမျိုးရှိကောင်းရှိနိုင်တယ်ပေါ့နော်ဒါကဟိုတက်မတော်မှာမဟုတ်ဘူးအစိုးရဝန်ကြီးဌာနတွေเนาะတခြားဒီအရေးပဲ institution မှာလည်းဒီလိုပါပဲဟိုတရားဝင်တရားပေါ်စိတ်တက်ကတော့အနည်းငယ်များကွာခြားမှုတွေရောရှိနိုင်တယ်လို့ပေါ့နော်ဆိုတော့တက်မတော်ဆိုတဲ့ institution ကြီးဖြစ်လာဖို့ပဲကျွန်တော်တို့ကတူတူရဲ့တရားဖြစ်အောင်တိဆောက်တာဖြစ်ပါတယ်ဒါပေမဲ့လည်းလူချို့ဒလိမာကတော့တက်မတော်ရဲ့ဒါစီကန်းတွေကိုမလိုက်နာဘဲနဲ့ဖောက်ဖျက်သွားနိုင်တာတွေလည်းရှိတယ်ကျွန်တော်လက်တွေ့မှာလည်းတချို့တက်မတော်ကနေပြီးတော့မှတစ်ဖက်ပဲပြောင်းသွားတယ်နော်နိုင်ငံတော်သက်ဆိုင်မရှိတဲ့လူတွေလည်းအများကြီးရှိတယ်ဆိုတော့ကျွန်တော်မြင်ရတယ်ပေါ့နော်ဒါပေမဲ့တက်မတော်ဆိုတဲ့ institution ကတော့ပြုတ်ကွဲမှာမဟုတ်ဆိုတော့ကျွန်တော်နေဒါအခိုင်အမာကျွန်တော်ပြောရပါ
တယ်ဒါပေမဲ့လည်းအခုလိုပြုတ်ကွဲလာမှာစိုးရိမ်နေတဲ့အတွက်စစ်ကောင်စီဒုကောင်ဆောင်ဒုဗိုလ်ချုပ်မှုကြီးစိုးဝဲလည်းတောက်လျှောက်တက်တွေလှည့်ပြီးဆက်စည်းုံနေရတယ်လို့ဗိုလ်ကြီးဒေါက်တာမင်းမောင်ကထောက်ပြပါတယ
်ဒါဒုတိယအကြီးဆုံးကိုရံကလက်လည်ပြီးတဲ့ခါကျတော့ဒီမဲခိုးလူအာဏာသိမ်းရတာပါဟုတ်တယ်တွင်စီလုံးညို့တာပါဆိုပြီးတော့ဗျာသူလိုက်ပြီးတော့ပြောနေတက်ထဲမှာဖြစ်နေတဲ့မိသားစုတွေရဲ့အဓိကဒီခံစားချက်နဲ့ပေါ့နော်လက်တွေ့အခက်အခဲတွေကကျွန်တော်တို့ဒီလောင်ရင်လည်းငှက်တူလိုပဲဗျာကျွန်တော်လွတ်လပ်မှုကလည်းမရှိတော့ဘူးဗျာအကြောက်တရားရင်ညာလည်းမွန့်ကျက်နေကြတယ်တက်ပြင်ထွက်လိုက်မယ်ဆိုရင်လည်းပဲသူအသားရွေးတွေနဲ့ဝင်လိုက်ရလို့ပေါ့ဗျာစိတ်မြေပြင်ကိုရောက်သွားတယ်လို့ပဲကိုရောစေရောဒါမလုံးလုံးနာတွေခံစားနေရတယ်ဗျာတော့ပြည်သူတွေရဲ့အကြည့်တန်ကလည်းဒါသူတို့တွေကိုထောက်ထားစီတာပေါ့ဗျာတက်ကရုံးထက်ဖို့သူတို့တွေထွက်ခွင့်နေတင်ကြရမယ်လည်းပဲအရေးယာဘူးဗျာအခုဆိုရင်တပ်ပစ်ပစ်စင်ကို82နှစ်တိတိုးလိုက်တဲ့ခါကြတော့တချို့ပစ်စင်ယူကန်နီးရဲဘော်အရာရှိတွေအထိနာကုန်နေကြဗိုလ်မှူးကြီးတွေဗိုလ်ချုပ်တွေအခုဆိုရင်စစ်တပ်ရဲ့ဒုကောင်းဆောင်ကိုယ်တိုင်စီယုံပြီးတော့နာကြီးအောင်ပြောဆိုစီယုံမှုတွေကိုသူတို့ညှင်းဝင်နေပြီဗျ။
ဒါအပြင်တက်တွင်းဖိနှိပ်အဖြစ်ပေးမှုများတာကြောင့် CDM မလုံရဲပဲကိုယ့်ဟာကိုယ်တင်းရှောင်ဇက်မြုံနေသူတွေနဲ့တာဝန်အတိုင်းတကယ်မလုပ်သူတွေလည်းရှိလာနေတယ်လို့ဒေါက်တာမင်းမောင်ကဆက်ပြောပါတယ်။တကယ်တော့အရင်အာဏာသိမ်းတာတွေနဲ့မတူပဲအခုတက်တဲ့ပြည်သူမဲဆန္ဒကိုဆန့်ကျင်သိမ်းခဲ့တာကသတင်းဆက်သွယ်ရေးနည်းပညာခက်ကြီးမှာဖြစ်လာတာမို့အရင်လိုအလွယ်တကူသတင်းအမှောင်ချဆက်သွယ်ဖြတ်နှိမ်နှင်းရခတ်သွားပြီလို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗ
ျကိုဝင်းမင်းရဲ့စူးစီးတင်ပြချက်ဖြစ်ပါတယ်အခုဆက်ပြီးသတင်းအပတ်စဉ်ကဏ္ဍတစ်ခုကိုတင်ပြပေးပါမယ်မြန်မာနိုင်ငံတဝမ်းလူခွင့်ရေးအခြေအနေတွေကိုစူးစီးတင်ပြပေးထားတဲ့ဒို့အတန်အစီအစဉ်နားဆင်ရမှာပါ Frontier မြန်မာဝိုင်းတော်သားတွေစူပေါင်းတင်ဆက်ထားတာပါခင်ဗျ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Dero ကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ရှမ်းပြည်နယ်မှာအရက်မူပြီးကားမောင်းလာတဲ့စစ်သားကပြည်နယ်သားတယောက်ကိုပွဲချင်းပြီးတေဆုံးအောင်တိုက်ပြီးတော့ထွက်ပြေးသွားပါတယ်အဲ့ဒီကိစ္စကပြည်နယ်မှာတရားဥပဒေစိုးမိုးမှုမရှိတော့ဘူးဆိုတာကိုပြသနေတယ်လို့ဒေသခံတွေကပြောနေကြပါတယ်။ဒီဆောင်မကိုဒို့အတန်ရဲ့မိဖက်မီဒီယာဖြစ်တဲ့ရှမ်းတန်တော်စင်ကသတင်းတောက်နန်းတီဝီကရေးသားထားပြီးဟန်ဆိုင်ကတင်ဆက်ပေးသွားမှာပါ
။ဒီကနေ့ဇန်နဝါရီလကုန်ပိုင်းက ရှမ်းပြည်အလဲပိုင်းရဲ့တောင်ပေါ်မြို့တစ်ခုဖြစ်တဲ့မိုင်းရှုမြို့မှာနေထိုင်တဲ့ဆိုင်းမောင်ညိုတယောက်သူ့အိမ်အပြန်လမ်းမှာစစ်ကအတိုက်ခံခဲ့ရပါတယ်။အဲ့ဒီအဖြစ်ပြဟာလူအများပြားရှိနေတဲ့ဆောက်လုပ်ရေးလုပ်ငန်းခွင်နားမှာဖြစ်ပွားခဲ့တာဖြစ်ပြီးမျက်မြင်သက်သေသူရဲ့ပြောပြချက်အရစစ်ကဟာအနီးနားမှာရှိနေတဲ့တပ်ကစစ်သားတယောက်မောင်းလာတာပါ။အချိန်နဲ့တိုက်လိုက်တဲ့အတွက်ကြောင့်ဆိုင်းမောင်ညိုဟာမီတာအတော်ဝေးဝေးကိုလွင့်ထွက်သွားပြီးလမ်းဘေးမှာပွဲချင်းပြီးကြကြံတည်ဆုံခဲ့ကကားကတော့မောင်းပြီးသွားခဲ့ပါတယ်။ဆိုင်းမောင်ညိုဟာဆိုင်ငယ်အပူပစ္စည်းရောင်းဝယ်တဲ့ဆိုင်တစ်ခုပိုင်ဆိုင်ထားသလိုကားပွဲစားနဲ့လိုင်းကားမောင်းတဲ့အလုပ်ကိုပါလုပ်ကင်နေသူပါ။သူ့မှာသမီးလေးတစ်ယောက်လည်းရှိပါတယ်။အဲ့ဒီသမီးလေးအမေအသက်25နှစ်အရွယ်ရှိနန်းဟမ်ကသူ့သမီးလေးဟာအဖေပါဖြစ်သွားလဲဆိုတာကိုနားမလည်သေးပဲအဖေဖြစ်သူပြန်လာမှာကိုစောင့်နေသေးတယ်လို့ပြောပြပါတယ်
။ဒီပွန်ပါဝိုက်ပါဦးနေ
เนมอกอินดิอินนะคินิกอินเนปานฮาซิตัมมาโตย
อิปานาเบซิคัตเตพะกะปายอจีมาลาเบยราเมชิบูโนวาลาเมจิบูอมะเยดูโรกะอะซัมเบียนออลุเปเมโลเปียวเรจีเมนพออกกูเรโกซาซุนเนบะลอกจะเลโซราอกงซะยินลุทาโซบิยะมียะพะชิมาเรดูอะมะชิมาเปียวดวาเรသူတို့လာပြောတဲ့ချိန်ကျမအမျိုးသားအလောင်းတော်မတကြုံရသေးဘူး
။သူမခင်ပွန်းဆိုင်းမောင်ညိုဟာအင်းရဲ့စာဝတ်နေရေးအတွက်ရှာဖွေပေးနေသူဖြစ်တာကြောင့်သူမရှိတဲ့နောက်သမီးလေးရဲ့လိုအပ်ချက်တွေဖြည့်ဆည်းနိုင်ဖို့သူမတယောက်တည်းရုန်းကန်နေရတယ်လို့ဆိုပါတယ်
။ဟောရမလျောနေတဲ့စင်မတက်စင်တက်ပါခံရင်းမျိုးအောင
်ခုတော့ဘာမှလာမပြောတော့ဘူး။ဘာမှတာဝန်ယူမို့တာဝန်ခံမို့မရှိဘူး။သူရှိစံကဆိုရင်တအိမ်လုံးဆိုသူပဲတာဝန်ယူတယ်။သူမရှိတဲ့နောက်ပိုင်းပါမဆိုကိုပေါ်ကြလာတယ်။မိဘတွေလည်းရှိတဲ့အတွက်ကြောင့်ကိုပဲရုန်းကန်နေရတယ်။အစစအရရအားလုံးပဲမငင်းညူရဲ့ဘူတမီးကတုံးနဲ့ပဲရှိသေးတယ်။ကလေးညနာငယ်မှာကြောက်ရတယ်။သူများလိုအဖေမရှိဘူးဆိုတော့သူရချင်တာစူးစမ်းပြီးဝယ်ပေးတယ်
။ဆိုင်မောင်ညိုရှိချိန်ကသူမဟာတုံးနဲ့အရွယ်တမီးလေးကိုဒါထိန်းချောင်းနေခဲ့ရပြီးအိမ်တော်စုရဲ့ဝင်ငွေကိုမရှာဖွေခဲ့ရပါဘူး။လရှိအနေထားမှာတော့ရရအလုံးနဲ့မိသားစုဝင်ငွေလေးရဖို့တမိလေးကြောင်းနေနိုင်ဖို့နှီးမျိုးစုံနဲ့ပတ်စံရှာနေရပါတယ
်။ကျွန် online စီးပွားရေးစတဲ့ခရစ်နှစ်နဲ့
ကျွန်မခုမှ online စီးပွားရေးလုပ်တာဈေးရောင်းတယ်မလုပ်ဘူးတဲ့အလုပ်တွေလည်းလုပ်တယ်အရင်ကမလုပ်ဘူးဘူးအနာကတူတူလက်ထဲမှာရှိတယ်ဆိုတော့တူတူလောက်ချင်တာလုံးလို့ရတယ်။ကျမကတော့စိတ်နာတယ်။ကျမအမျိုးသားကမတည်တင့်ပဲတရားတယ်လေ။သူ့အတက်ကိုတန်ဖိုးမထားဘူး။ချစ်လာရင်တောင်တာဝန်ယူမှုမရှိဘူး။အတက်ငယ်ငယ်နဲ့မဟုတ်ဆိုမှဖြစ်ရတယ်။ကလေးကလည်းငယ်ငယ်လေးပဲရှိသေးတယ်
ဆိုင်မောင်ညိုရဲ့နာယီအုတ်ကူနဲ့ဘုံကြီးချောင်းကိုလူတဲ့အလူတွေအတွက်ချက်သိန်း150ကုန်ကြခဲ့ပါတယ်စစ်ကောင်စီဘက်ကတော့ဆိုင်မောင်ညိုရဲ့နာယီကုန်ကြငွေကိုစည်ရင်ပြုစုခံပြီးနာယီကိုတပ်ပုံလာရိုက်သွားပြီးတော့တစုံတရာပြောဆိုခဲ့ခြင်းမရှိပါဘူးယခုနှစ်မတ်လ30ရက်နေ့မှာတော့ငွေသား25သိန်းချက်ထောက်ပံ့ပေးခဲ့ပါတယ်အာဏာသိမ်းပြီးနောက်ပိုင်းရှမ်းပြည်ရဲ့တရားဥပဒေစိုးမိုးရေးတရားမျှတမှုရှိရင်းနဲ့တာဝန်ခံမှုတွေဟာလုံးဝယူရင်းပြည့်စည်သွားပြီလို့ဒေတာခန်တွေကဆိုပါတယ်ရှမ်းပြည်မြန်မာနိုင်ငံတိုင်းဒေသကြီးနဲ့ပြည်နယ်အားလုံးထဲမှာလက်နက်ကင်အဖွဲ့များစွာနဲ့မဟာမိတ်အဖွဲ့တွေလှုပ်ရှားမှုရှိနေတဲ့အကြီးဆုံးပြည်နယ်တစ်ခုဖြစ်ပါတယ်အဲဒါကြောင့်စစ်တပ်ကကြေကြေပြင်းပြင်းတက်ဆွဲခံထားတဲ့ရှမ်းပြည်အနှံ့ပြကဒေတာခန်တွေဟာဗဟုအစိုးရအပေါ်နှစ်ပေါင်းများစွာကတည်းကအယုံအကြည်မဲ့ခဲ့ကြပါတယ်အခုလိုဆိုင်းမောင်ညိုအသက်ခံလိုက်ရတဲ့ဖြစ်စဉ်ဟာနှစ်များစွာထဲကအယုံကြည်မဲ့နေတာကိုပိုပြီးတော့တောင်လေးနှစ်စီတဲ့ဥပမာတစ်ခုလည်းဖြစ်စီပါတယ်။မနစ်ကမက်ရှလာထဲမှာအသက်68နှစ်အရွယ်ရှိတဲ့တက်ကြီးအမျိုးသားတအူးကိုအာနာသိန်းစစ်တပ်ကဘူဒိုဇာကားနဲ့ဝင်တိုက်လို့ပွေးချင်းပြီးတေဆုံခဲ့ရတဲ့ဖြစ်ရဲ့ရှမ်းပြည်ရဲ့မြို့တော်တောင်ကြီးမြို့လေကောင်မှာဖြစ်ပွားခဲ့ပါတယ်။စစ်တပ်ဟာကားနဲ့ဝင်တိုက်တာကိုမျက်မြင်တွေ့ခဲ့ရတဲ့ဒေတာခန်သတင်းထောက်တအူးကလူအတန်ကိုအခုလိုပြောပြထားပါတယ်
။သူတွေ့တွေ့လဲလမ်းမပေါ်မှာအများကြီးပဲမနေ့ရှစ်နိုင်လောက်ဖြစ်မယ်ထင်တယ်စစ်ကားနဲ့တပ်ကဝင်တိုက်သွားတာသူတို့မောင်းလာတဲ့ကော်ကားမှာဆိုင်ငယ်တစည်းလေးတွေးခဲ့တယ်အလောင်းတကြိုမဲ့နေ့မှာစစ်တပ်ကအလောင်းကိုစစ်ဆီးဖို့လိုတယ်ဆိုပြီးတော့ယူသွားတာအဲ့ဒီအလောင်းကိုနေ့လေတနိုင်ကြော်လောက်မှပြန်လာပို့တာတွေ့ရတယ
်လူတည်မှုအတွက်စစ်တပ်ဘက်ကတာဝန်ယူမှုတာဝန်ခံမှုမရှိခဲ့ဘူးလို့လည်းသိရပါတယ် စစ်တပ်ဘက်ကပြည်သူလူထုအပေါ်လူအခွင့်အရေးချိုးဖောက်မှုများစွာရှိပေမဲ့မှန်ကန်တဲ့တရားစီရင်မှုပြုလုပ်တာတွေမရှိခဲ့ဘူးလို့ရှမ်းပြည်ကနိုင်ငံရေးတက်ကြွလှုပ်ရှားသူလူငယ်အမျိုးသမီးနန်းခွန်မလေးကပြောပါတယ်
။လက်ရှိအခြေအနေမှာဆိုရင်ကျွန်တော်တို့အားလုံးသိတဲ့အတိုင်းပဲဒီရှိနေပြီးသားတော့တရားစီရင်ရေးရန်တရားတွေကစစ်တပ်ရဲ့ဒီထိန်းချုပ်မှုအောက်မှာရှိနေတယ်ဆိုတော့ပို့ပြီးမှမျောလင်းလို့မရတော့ဘူးနော်။အဲ့ဒီစီရင်ဒီတရားစီရင်ရန်တရားနေပြီးမှတရားမျှတတဲ့တရားစီရင်မှုပေးမယ်ဆိုတဲ့ဟာကမျောလင်းလို့မရနိုင်တဲ့အကြပြီးနောက်ခေါနိုင်ငံကအတိုင်းဝိုင်းနေနေကလည်းဒီစစ်တပ်ရဲ့ဒီကျူးလွန်နေမှုတွေကိုပေါ့နော်ထိရောက်တဲ့ရေးရွဆောင်ရွက်မှုတွေရှိမနေဘူးပေါ့နော်မလုပ်ကြဘူးမလုပ်နိုင်ဘူးပေါ့ဒါကတော့ကျွန်တော်တို့အားလုံးမြင်တဲ့အတိုင်းပဲပေါ့
စစ်တပ်ကလူသိရှင်ချညင်းမရတဲ့ဖြစ်စဉ်တွေဖြစ်သွားခဲ့ရင်ကျူးလွန်ထားတဲ့တပ်သားကိုဖမ်းဆီးထောင်ချတာတွေလုပ်ပေးမယ်လူငင်ချမ်းသာခွင့်နဲ့ပြန်လွတ်ပေးတဲ့ဖြစ်စဉ်တွေလည်းအများကြီးရှိခဲ့ပူးတယ်လို့သူမကထောက်ပြပြောဆိုခဲ့ပါတယ်
။တက်တက်ထဲမှာရှိရဲ့သူ့ရဲ့ဒီတရားစီရင်စနစ်ကိုကသူ့ရဲ့တပ်သားတွေကိုကင်းလွတ်ခွင့်ပေးထားသလိုဖြစ်နေတာပေါ့နော်။ဆိုတော့စစ်သားတွေကလည်းလူခွင့်ရေးကိုပြန်ပြောင်းတင်းတင်းနဲ့ပို့ပြီးတော့မှကျူးလွန်ကြတာပေါ့လေ။ဘာလို့လဲဆိုရင်သူတို့ရဲ့ဒီတရားစီရင်စနစ်ကိုကဒီထိရောက်တဲ့ဟိုအရေးယူဆောင်ရွက်မှုမရှိဘူးပေါ့နော်။ပြန်နောက်တစ်ခါပူဆိုးတာကစစ်တပ်ကိုတခြားပြင်ပကနေမျိုးမှအေးယူတဲ့ရန်တရားတွေအခြေအနေတွေကမရှိခဲ့ဘူးဘောနော
်စစ်တပ်ဟာတိုင်းပြည်နဲ့ပြည်သူကိုကာကွယ်ရမယ့်တာဝန်ဖြစ်ပေမဲ့စစ်တပ်ရဲ့လုပ်ရဟာပြည်သူတွေဒုက္ခရောက်အောင်လှုပ်ဆောင်နေတာဟာလူခွင့်ချိုးဖောက်ရရောက်တယ်လို့ရှမ်းလူခွင့်ရင်မန်တိုင်ကပြောရေးဆိုခွင့်ရှိသူစိုက်ဟော်ရှန်ကအခုလိုပြောပါတယ်
ဘာဟောဝါဒီအော်လုံးတော့ပင်အော်လုံးအော်လာငါတိကဟောက်ခါလို့လေတွေ့တယ်မှာ
စစ်တပ်ကိုဥပဒေရအရေးယူခြင်းပထမတစ်ချက်ကကျွန်တော်တို့နိုင်ငံကတရားမျှတမှုရှိလားတရားဥပဒေကပြည်သူတွေအတွက်တကယ်လွမ်းချုံမှုရှိလားဆိုတာကျွန်တော်တို့နေတဲ့နိုင်ငံကမျှတတဲ့တရားဥပဒေတရားစီရင်မှုမရှိရင်ကျွန်တော်တို့ဘယ်လိုတော်လှန်နိုင်မလဲလက်ရှိချိန်ကအာဏာကစစ်တပ်လက်ထက်မှာအလုံးရှိထားတဲ့ဆိုတော့မျှတတဲ့တရားဥပဒေရရှိဖို့ကအလွန်ခက်ခဲတယ်လို့ကျွန်တော်မြင်တယ်
စစ်တပ်ကပြည်သူကိုပိုးပြီးဖိနှိပ်လေသူ့ရဲ့ရည်ရှိဖြစ်တည်မှုကိုဖျက်ဆီးမိလေပဲလို့ဥပဒေပညာရှင်တဦးကလည်းအခုလိုပြောပြထားပါတယ
်ပြည်သူပေါ်နိုင်ငံစင်းနေလို့နေတဲ့ပေါ်မှာပေါ့စစ်တပ်ကတော့သူ့ရဲ့ဂုဏ်တိတ်ခါစစ်တပ်သူ့ရဲ့ဂုဏ်တိတ်ခါစစ်တပ်ရဲ့ဖွဲ့စည်းသူ့ရဲ့ဂုဏ်တိတ်ခါသူလူမျိုးနိုင်ငံတိုင်းတစ်စင်းနေလို့နေမယ်ဆိုရင်ဆက်လို့နေမယ်ဆိုရင်ရည်ရှိမှာတော့ဒီလိုမြန်မာချက်ဆုံးချင်းဖက်ကူတပီပီဦးတည်နေတယ်ဒီခုလူချင်းမျိုးဆိုရင်ဒီလိုမျိုးကမ္ဘာလေမှာပြည်စုစုပြည်ကူပြည်သူတို့မှာပြန်ပြီးနှိစက်တဲ့ဖွဲ့စည်းစုတာကတော့ပြည်သူနှိစက်လေသူ့ရဲ့ institutional ဟောတဲ့သူ့ရဲ့ရန်ရာကိုသူဖြစ်စည်းလေပဲလို့ပဲကျွန်တော်တို့မြင်လဲဥပဒေမရှိလေဒီ institute institution သူ့ရဲ့ဖွဲ့စည်းပုံကဖြစ်စည်းလေပဲလို့ကျွန်တော်ပဲကျွန်တော်တို့မယူလို့ပါတယ
်ဒါပြင်သူကအခုလိုထက်လောင်ပြောထားပါသေးတယ
်တရားစီရင်မယ်ဆိုရင်တော့မှဒါကျင်းတဲ့ငယ်နည်းဆိုမရှိဘူးလေနော်တရားမျှတမှုမရှိရှင်ဘယ်လိုမျိုးပြည့်ပြပါစေပေါ့နော်ဒါတရားဒီရတော့အမြင့်သမားဒီပါရရောက်တဲ့ခုဖြစ်တယ်ပေါ့နော်အဲလိုတော့မြင်တယ်ဘယ်လိုမျိုးတရားစီရမယ်ဆိုတော့ဒါကဒီချင်းချင်းပေါ့နော်သူ့တွေကသူကတီးလာမှာမဟုတ်ဘူးသူမရှိလေအုတ်ချုပ်သူမရှိရင်ပြင်မဲ့လေတရားဥပဒေကအမြဲတမ်းရှိနေမှာပဲတဘောတော့စီမစီကန်းစွာနေရတိုင်းမှာရှိနေမှာပဲ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုထည့်သွင်းအသုံးပြုမထားပါဘူး။ဒိုးအတန်အတန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလဲစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလဲနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
် Frontier မြန်မာဝိုင်းတော်သားတွေတင်ဆက်နေတဲ့ဒို့အတန်အစီအစဉ်ဖြစ်ပါတယ်ဒီအမေရိကန်အတန်းကတင်းငွေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။တင်းမန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့တင်းမန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့တင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click
ခလုတ်တချံနှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချိန်ဘဲနေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
။ VOA American တန်ရမနပိုင်းအတန်လွင့်အစီအစဉ်တွေကိုလိုင်းတိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတခါပတ်စင်ကဏ္ဍကိုဆက်လက်တင်ဆက်ပေးပါမယ်။အရင်ဆုံးဥတည်မောင်တန်းအပတ်စဉ်တင်ဆက်နေတဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုကြားရမှာဖြစ်ပါတယ်။ဥပဒေစိုးမိုးရေးရှိပြီးဖွံ့ဖြိုးတိုးတက်ရေးအခြေအနေမှာလူ့ခွင့်ရေးကိစ္စတွေကတစ်ခုနဲ့တစ်ခုအားပြိုင်နေကြပါတယ်။အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ် Fairfax County ကအထက်တန်းကျောင်းတစ်ကျောင်းမှာအမှုတမှုနဲ့ပတ်သက်ပြီးမူဝါဒချမှတ်တဲ့အခါမှာလူမျိုးရေးခွဲခြားမှုလူနည်းစုအခွင့်အရေးနဲ့ဒဏ်တူညီညီမျှမှုအကြောင်းတွေကိုဒေါက်တာသိန်းလွင်နဲ့ဦးတင်မောင်တန်းတို့ကဆွေးနွေးထားကြပါတယ်ခင်ဗျာ
။လူ့ခွင့်ရေးကိစ္စတွေဟာဖိနှိပ်မှုပြင်းထန်နေတဲ့မြန်မာနိုင်ငံလိုအခြေအနေတွေမှာဖိနှိပ်သူနဲ့ဖိနှိပ်ခံကြားပြဿနာဖြစ်ပါတယ်။ဒါပေမဲ့တရားဥပဒေစိုးမိုးမှုရှိပြီးဖွံ့ဖြိုးတိုးတက်ရေးအခြေအနေတွေအောက်မှာတော့လူ့ခွင့်ရေးကိစ္စအချင်းချင်းအားပြိုင်စဉ်းစားရတာတွေရှိလာပါတယ်။တခြားရေးကြီးလာတဲ့အကြောင်းပြိုင်တွေကိုချင်းရတာတွေလည်းရှိလာပါတယ်။ဝေမြောင်နဲ့ခက်ပါတယ်။တိမ်မြောင်နဲ့နက်ပါတယ်။မကြသေးပြီကအမေရိကန်မှာဖြစ်ခဲ့တဲ့အမှုတမှုကအဲ့ဒီလိုအမှုမျိုးပါ။အမေရိကန်နိုင်ငံဗာဂျီးနီးယားပြည်နယ် Fairfax County မှာ Thomas Jefferson အစိုးရအထက်တန်းကျောင်းတစ်ကျောင်းရှိပါတယ်။အစ်စ်မြင့်ဆုံးကျောင်းဖြစ်တာမို့ထားချင်ကြတဲ့မိဘတွေကအများကြီးပါ။ဒါပေမဲ့ဒီကျောင်းကကျောင်းသားလက်ခံတဲ့အခါမှာသတ်မှတ်စာမွေးအမှတ်နဲ့ပဲလက်ခံခဲ့တာဖြစ်ပါတယ်။အဲ့ဒီအခါမှာအာရှမြေပေါ်အမေရိကန်ကျောင်းသားတွေက83ရာခိုင်နှုန်းဝင်ခွင့်ရရှိခဲ့ကြပါတယ်။အဲ့ဒီကျောင်းဝင်ခွင့်မူဝါဒကို2020မှာပြင်ဆင်လိုက်ပါတယ်။မူဝါဒအသစ်မှာတော့အလယ်တန်းကျောင်းတွေကိုဝင်ခွင့်အချိုးကျဖွဲ့ဝေပေးလိုက်တဲ့အတွက်တောင်အမေရိကနဲ့လူမဲကျောင်းသားတွေရဲ့ဝင်ခွင့်ကသုံးဆတက်လာပြီးအာရှကျောင်းသားတွေက54ရာခိုင်နှုန်းပဲရှိပါတော့တယ်။ဒါကြောင့်အာရှအမေရိကန်ကျောင်းသားပြည်ပတွေကကျောင်းကိုတရားစွဲပါတယ်။ရှိုင်းတရားသူကြီးကကျောင်းဝင်ခွင့်ဘူဝါဒအသက်ဟာအာရှမြေပေါ်ကျောင်းသားတွေကိုလူမျိုးရေးအရခွဲခြားတဲ့ဘူဝါဒပဲဖြစ်တယ်လို့ဆုံးဖြတ်လိုက်ပါတယ်။ဘူဝါဒပြင်ဆင်ရတဲ့အကြောင်းကိုပြောရမှာကျောင်းတာဝန်ရှိသူတွေဟာကျောင်းရဲ့လူမျိုးပတ်စည်းပုံအချို့ကိုသဘောမကျတဲ့အတွက်ကျောင်းဝင်ခွင့်မူဝါဒအသက်ကိုပြင်ဆင်ရတာဖြစ်တယ်လို့ဗာဂျီးနီးယားပြည်နယ်ရှေ့ပိုင်းခရိုင်တရားသူကြီးတော်ဒီအန်ဟယ်တန်ကပြောပါတယ်။မူဝါဒအသက်နဲ့လူမျိုးအချို့ကိုပြန်ချိန်တာဖြစ်တာကြောင့်အခုလိုဆုံးဖြတ်ရတာဖြစ်တယ်လို့တရားရုံးကဆိုပါတယ်။ကျောင်းကတော့အယူခံတက်မယ်လို့ပြောပါတယ်။လူခွေရတော့ကပြောမယ်ဆိုလို့ရှိရင်ဒီအမှုမှာလူမျိုးရေးခွဲခြားမှုနဲ့လူနည်းစုအခွင့်အရေးဆိုတဲ့အကြောင်းအရာနဲ့အားပြိုင်နေကြတာကိုကျွန်တော်တို့တွေ့ကြရမှာပါ။မူဝါဒတွေလက်တွေ့စဉ်းစားတဲ့အခါဘလို့များချိန်ထိုးကြပါသလဲဒေါက်တာသိန်းလွင်ကိုအခုလိုကျွန်တော်မေးကြည့်ပါတယ်တဖက်မှာကြတော့လေကိုသိန်းလွင်ကဒီကျွန်တော်တို့ကြောင်းတွေမှာကြည့်လို့ရှိရင်နော်လူမျိုးစုံမှုနောက်ခံနေစုံမှုဒါမှဆွေးနွေးတာတွေကပို့ပြီးတော့အတိမင်းကြီးကြွယ်ဝတယ်ဆိုတော့ပေါင်းဖွဲ့မှုဆိုတာလည်းရှိပြန်တယ်ကျွန်တော်ဒီတရားသူကြီးဆုံးဖြတ်ချက်နဲ့ပတ်သက်ပြီးကိုသိန်းလွင်ဘလို့များမြင်လဲ
ခုနပြောတဲ့ចောင်းရဲ့ចောင်းလက်ခံမှုကញញីပေါ်မှာမူတည်တယ်နိញញីပေါ်မှာဆိုញញីပေါ်မှာခွဲခြားပြီးတော့ចောင်းကလက်ခံတယ်ဆိုတော့အခုဒီနေ့ခေတ်သွားတဲ့ပညာရေးကဒီ꿰ပြားမှုတွေထဲမှာခုနလူမျိုး꿰ပြားတာအသားយ៉ាង꿰ပြားတာဒီအပြင်ကိုញញី꿰ပြားမှုတွေအဲ့ဒါပါခွဲခြားမှုမရှိဘူးလို့ဟုတ်တယ်ဆိုတော့ဒီနေ့သွားတဲ့ပညာရေးကဒီအားလုံးအတွက်ကျုံးဝင်တဲ့ inclusive education ဖြစ်တဲ့ញញី꿰ပြားမှုကြောင့်ခွဲခြားတာမျိုးကဒါလည်းခွဲခြားတာတစ်မျိုးဖြစ်တယ်။ဒီကျောင်းကိုနှစ်သက်လို့ရွေးချယ်ရင်ဒါသူတို့ကိုခွဲခြားမှုမရှိဘဲနဲ့လက်ခံမှုတင်တယ်။ခုနဘလို့အကြောင်းနဲ့မှာပေါ့ဘလို့ကွဲပြားမှုနဲ့မှာခွဲခြားဖို့မတင်ပါဘူး။ဒါကကျွန်တော်ကဒီပညာရေးမှာဒီအားလုံးဓာတ်ညီမြပါဝင်တဲ့ inclusive education ရှုထောင့်ကနေကျွန်တော်ပြောတာ
ပါ။ဒီမှာတော့ခရိုင်လို့ခေါ်မှာ county တွေ။ county တွေမှာကြာရင်သူကပညာရေးကိုလုပ်တဲ့ခါမှာအော်ငါတို့ကတော့သိပ္ပံပညာကိုဦးစားပေးတဲ့ကျောင်းတစ်ကျောင်းတော့ထားတယ်။ကျန်တဲ့ကျောင်းတွေမှာတော့ခုနကိုသိန်းတွေပြောတဲ့သဘောတရားနဲ့ကျောင်းကိုဖွဲ့စည်းကြ။ဒါပေမဲ့ဒီကျောင်းကတော့ဉာဏ်ကြီးတစ်ခုလည်းပဲထားမယ်။
သူတပင်းတော့စိုးရီတာဝန်ယူတဲ့ အများပြည်သူတက်တဲ့ public school တွေဒီ public school တွေကတော့ဒါဘာမှခွဲခြားဖို့မသင့်ဘူးအားလုံးတန်းတူညီမျှရှိတယ်ဆိုတော့တချို့မိဘတွေမှာအထူးပြုကျင်တာရှိတယ်လေဒါဘာသာရေးရအထူးပြုကျင်တာရှိတယ်ယဉ်ကျေးမှုအထူးပြုကျင်တာရှိတယ်ခုနပညာရပိုင်းဆိုင်ရာပေါ့အထူးပြုကျင်တာရှိတယ်အဲ့ဒီအထူးပြုမှုတွေကတော့ဒီပုဂ္ဂလိကပညာရေးလွတ်လပ်ခွင့်ရတာရှိဖို့တင်ပါတယ်ဒါကမိဘနဲ့ကျောင်းသားရဲ့ယူချင်မှုပေါ့အခုအရင်ဆုံးနိုင်ငံအစိုးရတွေကအစိုးရကတာဝန်ယူတဲ့ public school တွေမှာအရေးသွေးကောင်းအောင်လုပ်တဲ့ဒီတင် जा မှုကဆရာတွေရဲ့အရေးသွေးတင်ထောက်မှုပစ္စည်းအားလုံးပြည့်စုံအောင်လုပ်တဲ့ကျောင်းသားတွေရဲ့ရွေးချယ်မှုကအရေးသွေးကြောင့်ပုဂ္ဂလိကကြောင့်ရွေးချယ်တာမျိုးမဖြစ်တင်ဘူးဒီအစိုးရတာဝန်ယူတဲ့ public school တွေကအရေးသွေးကောင်းနေရမယ်အဲ့ဒီတပြိုင်တည်းထက်မှာပဲပုဂ္ဂလိကပညာရေးလွတ်လပ်ခွင့်ရအထူးပြုကျင်တာတွေနော်ယဉ်ကျေးမှုကိုအထူးပြုကျင်တယ်ကိုယ်ပိုင်ယုံကြည်မှုအထူးပြုကျင်တယ်ဤပညာဆိုင်ရာအထူးပြုကျင်တယ်အားကစားအထူးပြုကျင်တဲ့အနုပညာအထူးပြုကျင်တဲ့အဲလိုအထူးပြုတဲ့ကျောင်းမျိုးကတော့ပုဂ္ဂလိကပညာရေးလွတ်လပ်ခွင့်ရရှိတင်ပါလေ
။ဟုတ်ဟို1990ခုနှစ်နောက်ပိုင်းပေါ့ကျွန်တော်တို့မြန်မာနိုင်ငံကလည်းကမ္ဘာထိပ်တန်းတက်ကလေးကြီးတွေကိုဝင်ငွေရောက်ရပါတယ်။ MIT တက်ကလေးကိုရောက်သွားတဲ့ကျောင်းသားလေးတယောက်ရှိပါတယ်ကိုတင်ထက်ကျော်ဟုတ်ခေါ်ပါတယ်။သူကကျွန်တော်မေးကြည့်တယ်။ကျွန်တော်တို့မြန်မာကျောင်းသားတွေနဲ့ခြားကျောင်းသားတွေနဲ့ MIT မှာတင်ရတဲ့လုပ်ပါတယ်ဆိုတော့တခြားနိုင်ငံလာတဲ့ကျောင်းသားတွေကမတင်ချာအိုလံပစ်ကိုဝင်တယ်အဲ့ဒီအတွက်ကိုသူကငငယ်လေးတည်းအစပြီးတင်ချာအိုလံပစ်အတွက်ဆိုပြီးတော့ထိန်းထုတ်ပါမာချက်ကိုစလိုဗေးကီးယားအရှေ့ဥရောပနိုင်ငံတွေကမအဲ့ဒီမူဝါဒရှိတယ်နော်အဲ့တော့ဒါကအစိုးရအကြောင်းနေပေါ့နော်အဲ့တော့အစိုးရအကြောင်းနေမှာအဲ့လိုဝင်းမြူလာတဲ့အခါမှာမြန်မာကျောင်းသားဒါလည်းကိုတင်တက်ကျော်လို့ဆိုတာကတခေါ်ပါမှာမြန်မာနိုင်ငံတစ်ခုလုံးကအကြောင်းသား10တန်းစာပွဲနဲ့ဆစ်လို့ရှိရင်ဆယ်ယောက်ထဲမှာဝင်တဲ့အကြောင်းသားမျိုးပါဒါသူတို့တော်မှာပဲဒီလူတွေနဲ့ရှင်လိုက်တဲ့အခါမှာအတော်ကြိတ်ယူရတယ်ဘိုးဘကလူတွေကခုနလိုလေ့ကျင့်ပေးလိုက်တဲ့လူတွေကနော်အဲကျွန်တော်တို့တက်ကလိုမှာဆိုရင်အဲစာသင်ယာတိပြာတိဆို၄ဘာသာများတော့အဖြစ်သူတို့က၈ဘာသာယူတယ်အကုန်လုံးကလည်းအေထွက်တယ်ပြီးလို့ရှိရင်နှစ်နှစ်ထဲနဲ့ဘက်ချလာပြီးသွားတယ်နောက်နှစ်နှစ်ကိုမာစတာဆက်ယူသွားတယ်၄နှစ်မှာ तू က၄နှစ်နဲ့ပြန်သွားကြဘူးတော်လေးကိုလုံမွေးတယ်ပေါ့နော်ကျွန်တော်တို့အရင်တုန်းကလည်းသိပ္ပံကြီးဂျိုဆိုတဲ့ပုံစံနဲ့ဒေါက်တာညင်ညီလက်ထက်မှာလောက်ခဲ့ဖို့ကြိုးစားအဲ့တော့မူဝါဒအနေနဲ့စဉ်းစားပြီးဆိုရင်နော်လက်တွေ့မှာတစ်ဖက်ရဲ့နိုင်ငံလိုအပ်ချက်တစ်ဖက်တည်းမှာလူတော်တွေမွေးဖို့လိုအပ်ချက်နဲ့တစ်ဖက်မှာကြတော့လေကျွန်တော်တို့စောစောကကျွန်တော်တို့ဟိုသိမ့်နေလို့ဆွေးနွေးကြကြလို့နော်အခွင့်အရေးတန်းလူညီများရေးဆိုတဲ့အဲ့ဒါကိုဘယ်လိုချိန်မလဲ
ဒီဒီမူဝါဒတွေချမှတ်တဲ့ခါမှာဒီစီမံခန့်ခွဲတဲ့တွေပေါ့နိုင်ငံအစိုးရတွေကသူတို့ရဲ့လိုအပ်ချက်ပေါ်မှာအဲချမှတ်တဲ့မူဝါဒမဖြစ်တဲ့ကျောင်းသားရဲ့လိုအပ်ချက်ပေါ်မှာဖြည့်ဆည်းတဲ့မူဝါဒမျိုးဖြစ်တဲ့ခုနကျောင်းသားလိုအပ်ချက်ဆိုတာကျောင်းသားတွေကဒီမူဝါဒချမှတ်တဲ့တွေကအဲအားလုံးတန်းတူခွင့်ရရှိအောင်ဆောင်ရွက်ပေးဖို့လိုတယ်အဲ့ထဲမှာထူးချွန်လာတဲ့ကျောင်းသားတွေရှိတယ်လေ gifted တွေအဲသူကျန်တဲ့ကျောင်းသားရဲ့လိုအပ်ချက်ကိုလည်းဖြည့်ဆည်းပေးဖို့လိုတယ်။ဒါကကျောင်းသားရဲ့လိုအပ်ချက်ခုနလူတော်တွေမွေးထုတ်မယ်ဆိုတော့အဲမူဝါဒမျိုးထားရင်တော့ဒါကျောင်းသားကိုခွဲကြရရောက်တယ်။ကျောင်းသားချင်းချင်းခွဲကြရရောက်တယ်။အဲတချို့လူတွေကိုဒါညာရင်ကောင်းလို့ဆိုပြီးတော့ပို့အခွင့်အရေးပေးလိုက်တယ်။ဒါမိဘနောက်ခံကောင်းလို့ဆိုပြီးခွင့်အရေးပေးလိုက်တယ်။ဒါကကျောင်းသားချင်းချင်းခွဲကြရရောက်တယ်။မူဝါဒကတော့ခွဲခြားဖို့မသင့်ဘူး။မူဝါဒကတော့တန်းတူအခွင့်အရေးရှိတဲ့။ကျောင်းသားကလိုအပ်လာရင်တော့ကျောင်းသားရဲ့လိုအပ်ချက်ကိုဖြည့်ဆည်းတဲ့လုံဆောင်ချက်မျိုးလုပ်ဖို့လိုပါတယ်ဒါကမူဝါဒရခွဲကြတာမဟုတ်ဘူးကျောင်းသားလိုအပ်ချက်ခုနကျွန်တော်တို့ gifted ကလေးတွေဒါတို့ကတာမန်ကလေးတက်ကိုတို့ကစူးစမ်းအားထုတ်မှုဝဉာဏ်ရည်ကောလေ့လာမှုရောကောင်းတဲ့ခါကျတော့အချိန်တူတူနဲ့တို့သတ်မှတ်ထားတဲ့လေ့လာသင်ယူရမယ့်ဟာတွေကိုအချိန်တူတူနဲ့ပြီးသွားရင်ကျန်တဲ့အချိန်မှာနောက်တစ်ဆင့်တို့လေ့လာဖို့လိုတာပေါ့ဒါကကျောင်းသားလိုအပ်ချက်ပဲကျောင်းသားလိုအပ်ချက်ကိုဖြည့်ဆည်းတာမျိုးကတော့ဖြစ်တဲ့ဒါပေမဲ့အဲတော်လို့မလို့ခွင့်ရပေးတာမျိုးကတော့မဖြစ်တင်ပါဘူ
းဟုတ်ကဲ့တရုတ်ညွယ်တဲ့လူမျိုးတွေအိန္ဒိယညွယ်တဲ့လူမျိုးတွေတိတ်တော်လိုက်ဒါပေမဲ့လို့သူတို့ဒီနိုင်ငံခြားသားဖြစ်နေတဲ့အတွက်ကြောင့်မလို့မွေးတာလည်းပမာဏမွေးတယ်16နှစ်ဆယ်တောင်အောင်တဲ့အထိရတယ်ဒါတိုင်ရင်းသားကိုနိုင်ငံသားကိုမဖြစ်ရအောင်ဒီလူတွေသူတို့ဒီခုန professional school လို့ပြောတဲ့เนาะကျွန်တော်တို့စေးတိုက်သူတို့ engineer เนาะတက္ကသိုလ်တို့เนาะအသက်မွေးမွေးကြောင်တက္ကသိုလ်တွေကိုသူတို့ဝင်ဝင်မရခဲ့ကြတဲ့အဖြစ်တွေလည်းရှိဒီမူဝါဒကိုဘယ်လိုချိန်ထိုးပလဲစောစောက ဒီကလေးရဲ့လူခွေရေးတောင်းမှလည်းကြည့်ပြီးလို့ရှိရင်ဘူဝရရဘလို့စဉ်းစားဒါလူခွေရေးနဲ့နွယ်လာတဲ့ဘူဝရဆိုင်အကိစ္စလို့ကိုသိန်းနေနည်းနည်းဆွေးနွေးပေးပ
ါဒီကျွန်တော်အမြင်ကတော့ပညာရေးကခွဲခြားဖို့မသိလူမျိုးနဲ့ဖြစ်ဖြစ်နိုင်ငံသားဟုတ်ဒီဖြစ်စီမဟုတ်ဒီဖြစ်စီပညာရေးကတော့ခွဲခြားဖို့မသိသူရဲ့ပညာတည်ယူနိုင်တဲ့အခွင့်အရေးကိုပေးဖို့လိုတယ်ဆိုတော့ကျွန်တော်တို့စဉ်းစားရမှာကပညာရေးကဒီအခုအယူဆသစ်တွေရှိလာပါပြီဒီကမ္ဘာနိုင်ငံသားအယူဆပါပဲနိုင်ငံမှာပဲနေနေဒါကမ္ဘာလူသားတွေဖြစ်တဲ့ဒါလူသားဖွံ့ဖြိုးရေးကိုဆောင်ရွက်ဖို့လိုတယ်ကိုယ်နိုင်ငံသားသူ့နိုင်ငံသားခွဲခြားဖို့မလိုဘူးဒါကကျွန်တော်တို့လူသားဖွံ့ဖြိုးရေးကိုစဉ်းစားတဲ့အတွက်ဒီနိုင်ငံမှာနိုင်ငံသားမဟုတ်လို့ဒါပညာရေးအခွင့်အလမ်းတွေကိုဘေးဖယ်ထားမှဆိုရင်ဒါလူသားဆိုင်ရာရဒါခွဲခြားရဖြစ်သွားတယ်ကျွန်တော်အမြင်ကတော့ခုနကမ္ဘာနိုင်ငံသားဆိုတဲ့ယူဆကိုနိုင်ငံတွေကလက်ခံတင်တယ်ဘာပဲကွယ်ပြားကွယ်ပြားနိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေပညာရေးခွင့်လန်းနေတန်းတူပေးတဲ့နယ်လို့ကျွန်တော်အမြင်တယ
်။ဟုတ်ကဲ့ဒါကတော့ဟိုနိုင်ငံသားတစ်ဖက်မှာကျွန်တော်တို့နိုင်ငံသားအခွင့်အရေးရှိပဲအဲတစ်ဖက်မှာကျတော့ကမ္ဘာလူသားလို့ကိုယ်သိမ့်တွေပြောတယ်လူခွင့်ရေးဆိုတဲ့နော်ကိစ္စရရှိပါတယ်နော်အဲ့ဒီတစ်ခုကိုချိန်တဲ့အခါတိုင်းမှာနော်မြန်မာနိုင်ငံအနေနဲ့အဲ့ဒီလိုကောင်းကောင်းချိန်ပြီးစဉ်းစားနိုင်ဖို့ဘာတွေလုပ်ဖို့လိုလဲကိုယ်သိမ့်တွေ
အရင်ကျွန်တော်တို့အယူဆဆွဲလာတဲ့ဟိုအမျိုးဘာသာတာသနာဆိုတဲ့ဟာကတအားကိုဒီလူမျိုးရေးရအချင်းမြောင်းချင်းမြောင်းနေလို့ကျွန်တော်အမြင်တယ်ချင်းမြောင်းနေလို့အမြင်တယ်ကိုယ့်ဘာသာမှာကိုယ့်လူမျိုးမှာအဲကိုကမုံမြတ်ပြီးတော့တခြားဘာသာတခြားလူမျိုးတွေကဘေးဖယ်ထုတ်တဲ့အယူဆအဲ့ဒီအယူဆကိုကျွန်တော်တို့ပြင်ဖို့လုပ်တယ်ဒါကကျွန်တော်တို့ပညာရေးမှာရောစာပေတွေမှာရောဒါပြင်ဖို့လုပ်တယ်ဒါလူတူချင်းစီမှာဒီဆွဲနေတဲ့အဲ့ဒီအယူဆပြင်ဖို့လုပ်တယ်နောက်တစ်ခါအဲ့ဒီဟာကိုအကောင့်တေဖော်နိုင်တဲ့ဥပဒေတွေခိုင်ခိုင်မာမာရှိဖို့လို့ဘာမှမခွဲခြားပဲနဲ့လူမျိုးတို့ဘာသာတို့ကွဲပြားတာကိုဘာမှမခွဲခြားတဲ့ဥပဒေတွေတန်းတူညီမျှအခွင့်အရေးရှိတဲ့ဥပဒေတွေပြဋ္ဌာန်းဖို့လုပ်တယ်ဆိုတော့ဥပဒေပြဋ္ဌာန်းချက်ကစိတ်ပိုင်းဆိုင်ရာမှာလူတွေရဲ့အသိမြင်မှာလက်တွေ့လုံဆောင်ချက်တွေမှာအားလုံးကဘာမှမခွဲခြားပဲနဲ့တန်းတူအဲ့ဒါကမှကျွန်တော်တို့ကပို့ပြီးတော့ငြင်းငြမ်းတဲ့လူဖွဲ့စည်းဖြစ်မယ်နိခွဲခြားမှုတွေကြောင့်နောက်ဆက်တွဲအကျိုးဆက်တွေနဲ့တူဦးချင်းမှလည်းမငြင်းညံ့ဘူးအုပ်စုလိုက်ဖြစ်လာတဲ့အခါကျတော့အုပ်စုချင်းပြိပက္ခတွေဖြစ်လာတယ်အဲ့ဒါတွေကကျွန်တော်မငြင်းညံ့တဲ့စီရောက်တယ်အဲ့တော့ကျွန်တော်ငြင်းညံ့တဲ့စီတွားဖို့ဆိုရင်ဘာမှမခွဲခြားပဲနဲ့အားလုံးကိုတန်းတူခွင့်ရပေးဖို့လိုတယ်အပြန်အလှန်လေးစားဖို့လိုတယ်အပြန်အလှန်တံမိုးထားဖို့လိုတယ်အဲ့ဒီအသိမြင်တွေကကျွန်တော်တို့နိုင်ငံမှာခြေခြေပြန့်ပြန့်ဖြစ်လာဖို့လိုပါတယ
်ဟုတ်ကဲ့ဆရာဦးသိန်းတွေကျေးဇူးအများကြီးတင်ပါတယ်
ဥတည်မောင်တန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွေရင်ရဲ့ခေပြိုင်ကဘာကိုနားဆင်ကြည့်ရှုကြရတာပါ VOA American တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ် VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်အခုဆက်လက်ပြီးတော့ဒီတပတ်အတွင်းမြန်မာနိုင်ငံသတင်းတွေကိုထုတ်လွှင့်ပေးပါမယ်မြန်မာစစ်တပ်ကိုထိရောက်စွာပိတ်ဆို့အရေးယူနိုင်မဲ့မူကြမ်းတစ်ချက်ကိုအမေရိကန်အောက်လွှတ်တော်ကအတည်ပြုလိုက်ပါတယ်ဘိုးဘန်ကချမှတ်ထားတဲ့နိုင်ငံသားငွေထိန်းချုပ်တဲ့ဥပဒေအတွက်ကြောင့်စီးပွားရေးကမောက်ကမဖြစ်လာနိုင်တယ်လို့သုံးသပ်ချက်တွေလည်းထွက်လာပါတယ်ရန်ကုန်အင်းစိန်အချင်းထောင်အတွင်းမှာအချင်းသားတွေနေထိုင်ရတဲ့ပုံဆွဲထားတဲ့ပုံကြမ်းထွက်ပေါ်လာပါတယ်ဒီလိုထိတ်တန့်ရောက်တပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခတ်မောင်တို့ကပူရဲပြောပြပေးကြမှာဖြစ်ပါတယ
်မြန်မာစစ်ကောင်စီအပေါ်အရေးယူပိတ်ဆို့မှုတွေပို့ပြီးတော့ချမှတ်ဖို့နဲ့မြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုကိုထောက်ခံအားပေးမယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်ဥပဒေမူကြမ်း Burma Act of 2021 ကိုအမေရိကန်အောက်လွှတ်တော်ကဧပြီလ6ရက်နေ့မှာအတည်ပြုလိုက်ပါတယ်မြန်မာစစ်တပ်ကိုတန်ခတ်ပိတ်ဆို့ရအပြင်မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးအပ်ဖို့နဲ့လူအခွင့်အရေးချိုးဖောက်သူတွေတာဝန်ခံမှုရှိလာအောင်အရေးယူဖို့စတဲ့အချက်တွေကိုဥပဒေမူကြမ်းမှာထည့်သွင်းထားတာပါပြီးခဲ့တဲ့အောက်တိုဘာလကတည်းကတင်သွင်းခဲ့တဲ့ဒီဥပဒေမူကြမ်းကို Republican နဲ့ Democrat ပါတီချင်းတစ်ခုညှိနှိုင်းပြင်ဆင်ပြီးမှဧပြီလ6ရက်နေ့ကအတန်းနဲ့မဲခွဲအတည်ပြုခဲ့တာဖြစ်ပါတယ်ဒါဟာကြီးမားတဲ့ခြေလှမ်းတစ်ခုဖြစ်ပြီးအမေရိကန်နိုင်ငံရဲ့နိုင်ငံခြားရေးမူဝါဒမှာမြန်မာအရေးအခိုင်အမာရှိနေတယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့ Global Witness လူအခွင့်အရေးအဖွဲ့အကြီးတန်းတာဝန်ရှိသူတို့ကပြောပါတယ်။ Burma Act ကိုပူရဲအဆိုတင်သွင်းတဲ့နယူးယောက်ပြည်နယ်ဒီမိုကရက်အမတ် Gregory Meek ကမြန်မာစစ်သက်ကတရားမဲ့လို့ရတွေဆက်လက်ကျူးလွန်နေတယ်လို့မြန်မာပြည်သူတွေကိုဆက်ပြီးတော့ကူညီဖို့လိုအကြောင်းအောက်လွှတ်တော်မှာပြောဆိုသွားပါတယ်။
အောက်လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေမူကြောင့်ကိုအထက်လွှတ်တော်ကအတည်ပြုရအောင်ပါအထက်လွှတ်တော်ကပါအတည်ပြုပြီးရင်တော့သမရကလက်မှတ်ရေးထိုးပြီးဥပဒေအဖြစ်အတည်ပြုနိုင်မှာဖြစ်ပါတယ်ဒီဥပဒေမူကြောင့်အတည်ဖြစ်လာခဲ့ရင်တော့အမေရိကန်အစိုးရအနေနဲ့မြန်မာစစ်ကောင်စီအပေါ်ထိရောက်တဲ့အရေးယူဆောင်မှုတွေချမှတ်လှုပ်ဆောင်နိုင်မှာလည်းဖြစ်ပါတယ်
အမေရိကန်ထက်လွှတ်တော်မဲ့ Republican ခေါင်းဆောင် Mitch McConnell နဲ့မြန်မာနိုင်ငံဆိုင်ရာ American တမ်မတ်ကြီးတို့ဧပြီလ6ရက်နေ့ကမြန်မာအရေးဆွေးနွေးခဲ့ပါတယ်။မြန်မာစစ်တပ်ကအာဏာသိမ်းလိုက်တဲ့အချိန်ကတည်းကအမေရိကန်ပြောင်စုကိုစားတမ်မတ်ကြီး Thomas Fider မြန်မာပြည်သူတွေဘက်ကရက်တီဆောင်ရွက်ခဲ့တာပါ။တွေ့ဆုံပွဲအပြီးထုတ်ပြန်ချက်မှာတော့အာဏာသိမ်းပြီးကတည်းကတိုက်ခန့်တွေအပေါ်စစ်တပ်ကအရှိန်မြင့်ကြမ်းဖက်ဖိနှိပ်နေပြီးဒေါ်ဆန်းစုကြည်သူ့ရဲ့စီးပွားရေးကြံပေးဩစတြေးလျနိုင်ငံသားရှောင်းတန်နန်နဲ့နိုင်ငံရေးအကျဉ်းသားတွေကိုလည်းဆက်လက်ဖမ်းဆီးထားတယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်စစ်ကောင်စီပေါ်ချမှတ်ပြစ်ဒဏ်ခတ်တဲ့အမေရိကန်မျိုးသားကာကွယ်ရေးအုပ်ဥပဒေ NDAA ဟာမျိုးသားညီညွတ်ရေးအစိုးရ NUG နဲ့မျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီ NUCC ကိုထောက်ခံမှုပေးထားတာဖြစ်တဲ့အတွက်လည်းကျေနပ်ဝမ်းသာအားရကြောင်းဖော်ပြထားပါတယ်။အဲ့လိုလုပ်ခဲ့တာဟာစစ်ကောင်စီကိုရှောင်ကွင်းကျော်လွှားပြီးမြန်မာပြည်သူတွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးတာလည်းဖြစ်တယ်လို့ဆိုပါတယ်။အဲ့လိုဆောင်ရွက်နိုင်ဖို့ဒေတာရင်းကမိတ်ဆွေနိုင်ငံတွေကတစ်ဆင့်အမေရိကန်ဘက်ကပုံမပြီးစ조사လုံဆောင်နိုင်ရေးတန်မတ်ကြီးနဲ့ဆွေးနွေးခဲ့တယ်လို့လည်းမစ်မကော်နယ်ရဲ့ကြေညာချက်မှာပါရှိပါတယ်ဒီမိုကရေစီရေးနဲ့ကိုပိုင်အုပ်ချုပ်ပိုင်ခွင့်ရရေးအတွက်အချိန်ကြာမြင့်စွာတိုက်ပွဲဝင်နေကြတဲ့မြန်မာပြည်သူတွေအနေနဲ့အမေရိကန်ပြည်သူတွေရဲ့ထောက်ခံမှုနဲ့ထိုက်တန်မှုရှိပါတယ်လို့လည်းပြောပါတယ်သူကိုယ်တိုင်သူ့ရဲ့မဲဆန္ဒနဲ့ဖြစ်တဲ့ကန်တက္ကီပြည်နယ်ကမြန်မာနိုင်ငံသားတွေနဲ့အတူမြန်မာပြည်ဒီမိုကရေစီရေးအတွက်ပန်းနိုင်ရောက်တဲ့အထိဆက်လက်တိုက်ပွဲဝင်သွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ
်မြန်မာနိုင်ငံမဟိုဘန်ကလက်တလောထုတ်ပြန်လိုက်တဲ့နိုင်ငံခြားဝင်ငွေထိန်းချုပ်တဲ့ဥပဒေတည်တရအရနိုင်ငံခြားငွေတွေကိုမြန်မာကျပ်နဲ့လဲလှယ်ရမှာဖြစ်တဲ့အတွက်ဥရောပနိုင်ငံတွေကစီးပွားရေးလုပ်ငန်းတွေအနေနဲ့လည်းလုပ်ငန်းဆက်လက်လည်ပတ်ဖို့အခက်တွေ့နေတဲ့အကြောင်းရန်ကုန်မြို့မှာရှိတဲ့ဥရောပသမဂ္ဂကိုယ်စားလှယ်ရုံးကဧပြီလ5ရက်နေ့နေစွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်ဒီဥပဒေတည်ကြောင် EU အဖွဲ့ဝင်နိုင်ငံတွေရဲ့တန်တမာရေးလုပ်ငန်းတွေတခြား EU အရာရှိတွေနဲ့ NGO အဖွဲ့အစည်းတွေရဲ့လုပ်ငန်းတွေကိုလည်းထိခိုက်နစ်နာစေနိုင်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ဒါကြောင့်ဥရောပနိုင်ငံတွေကစီးပွားရေးလုပ်ငန်းတွေနိုင်ငံတကာစာသင်ကျောင်းတွေကုန်သည်ကြီးများအတင်နဲ့ NGO တွေကိုဒီမူဝါဒကနေကင်လွှတ်ဖွင့်ပေးဖို့ EU ကိုယ်စားလှယ်ရုံးကတောင်းဆိုထားပါတယ်။အလားတူပဲရန်ကုန်မှာရှိတဲ့ဂျပန်နဲ့စင်ကာပူအပါအဝင်တန်ယုံတချို့ကလည်းပဟိုဘန်ရဲ့အဲ့ဒီထုတ်ပြန်ချက်ကြောင့်မြန်မာနိုင်ငံမှာရှိတဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေကြီးမားတဲ့စိန်ခေါ်မှုတွေအခက်အခဲတွေနဲ့ကြုံတွေ့ရလိုက်မယ်လို့ကြေညာချက်ထုတ်ပြန်ခဲ့ကြတာပါ။ပြည်ပကနိုင်ငံခြားငွေနဲ့ရရှိတဲ့ဝင်ငွေတွေကိုနိုင်ငံခြားငွေနဲ့ရောင်းဝယ်ဖောက်ကားတဲ့လိုင်စေရဘန်တွေကနေတစ်ဆင့်ဒေါ်လာကိုမြန်မာကျပ်ငွေ1850တန်မှန်စီနဲ့လဲလှယ်ဖို့အတွက်ပဟိုဘန်ကညွှန်ကြားထားတာပါ။အဲ့ဒီညွှန်ကြားချက်ကြောင့်ပုတ်ကုံသွင်းကုံလုပ်ငန်းတွေအကြီးအကျယ်ထိခိုက်စေနိုင်ပြီးအကျိုးထက်အပြစ်ပိုများနိုင်တယ်လို့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တို့ကလည်း VOA ကိုပြောပါတယ်။ဒေါ်လာကို1850ကျပ်နဲ့ငွေလဲနှုန်းသတ်မှတ်ချက်ဟာပြင်ပကတရားမဝင်ပေါက်စီတဲ့30ရာခိုင်နှုန်းလျော့နှိုင်းနေတာကြောင့်ငွေကြေးအသွင်းအထုတ်လုပ်တဲ့အခါတိုင်း30ရာခိုင်နှုန်းအရှုံးပေါ်သလိုဖြစ်နေတယ်လို့လည်းပြည်တွင်းလုပ်ငန်းရှင်တို့က VOA ကိုပြောပါတယ်။ဒါဟာစီးပွားရေးလုပ်ငန်းတွေကိုဘဏ်လုပ်ငန်းတွေလက်ထက်လုံးဝအနှံ့လိုက်သလိုဖြစ်သွားပြီးလို့တလောက်ပြန်လို့ခွင့်မရမှာကိုလည်းပြည်တွင်းလုပ်ငန်းရှင်တွေကစိုးရိမ်နေကြတာဖြစ်ပါတယ
်စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလျှက်စစ်မှုတွေအချိန်ကြာပြတ်တောက်နေပြီးလောင်စာဆီးဈေးတွေကလည်းတချိန်တိုးတက်နေတာကြောင့်စီးပွားရေးလုပ်ငန်းတွေအတွက်မရေမရာမှုတွေပိုများလာပြီးမြို့ကြီးတွေမှာနေထိုင်သူတွေအတွက်ပိုမိုခက်ခဲလာတယ်လို့ရန်ကုန်မန္တလေးနဲ့မြို့ကြီးချို့မှာနေထိုင်သူတွေက VOA ကိုပြောပါတယ်ပြီးခဲ့တဲ့ဒီဇင်ဘာနှောင်းပိုင်းကစလို့မီးမကြာခဏပြတ်တာတွေဖြစ်ခဲ့ပြီးဇန်နဝါရီလထဲမှာတော့မီးဖြတ်တဲ့အချိန်ပိုကြာလာတာပါရှေ့မေလအထိဒီလိုအချိန်ကြာမီးဖြတ်တာတွေဆက်ရှိနေဦးမယ်ဆိုတာကိုလည်းစစ်အုပ်ချုပ်ရေးကောင်စီကပြောထားပါတယ်လက်စစ်တားပေးဆက်ရုံတွေထဲမှာတုံးရတဲ့သဘာဝဓာတ်ငွေတွေအတွက်ကုန်ကြစည်နဲ့ထိမ့်သိမ့်ပြုပြင်စည်တက်လာတာရတနာကန်းလုံသဘာဝဓာတ်ငွေစီမံကိန်းအစင်းမြင့်ပြုပြင်တာတွေလုပ်နေတာအပြင်ကရပြည်နယ်မှာရှိတဲ့လက်စစ်တားပေးတာဝါတိုင်းတွေကိုအတိုက်ခံဖွဲ့တွေကတိုက်ခိုက်နေတာတွေကြောင့်ခုလိုမီးဖြတ်ရတာဖြစ်တယ်ဆိုပြီးစစ်ကောင်စီကပြောထားပါတယ်မြန်မာနိုင်ငံတွင်စီးပွားရေးရင်းနှီးမြှုပ်နှံမှုတွေလုပ်ခဲ့ကြတဲ့ပြင်သစ် Total စွမ်းအင်ကုမ္ပဏီနဲ့ American Chevron ကုမ္ပဏီတွေဟာလည်းစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံတွေကသူတို့ရဲ့လုပ်ငန်းတွေကိုပြန်ကျုပ်သိမ်းခဲ့ကြတာပါမြန်မာပြည်သူတွေအတွက်ကတော့အာဏာသိမ်းမှုနောက်ပိုင်းနိုင်ငံရေးနဲ့လူမှုစီးပွားရေးအကျပ်တဲတွေအပြင် COVID-19 ကာယရောဂါအန္တရာယ်ရှိနေချိန်မှာလျှက်စစ်မီးပြဿနာကိုပါကြုံတွေ့နေရတာလည်းဖြစ်ပါတယ်
အိစိန်ထောင်ထက်ကအကျဉ်းသားတွေနေထိုင်နေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးပုံကြမ်းရေးဆွဲထားတဲ့ပုံတွေကို Riders သတင်းဌာနကဖော်ပြလိုက်ပါတယ်။စုစုပေါင်း14ပုံပါဝင်ပြီးတော့ထောင်ထဲမှာဖမ်းခံခဲ့ရတဲ့အကျဉ်းသားတွေရဲ့နေ့စဉ်နေထိုင်ဖြတ်တန်းနေရတဲ့အခြေအနေတွေကိုမင်းအပြားနဲ့ပုံကြမ်းရေးဆွဲထားတာပါ။အဲ့ဒီပုံတွေထဲမှာတော့အိစိန်ထောင်တွင်းကအချုပ်ဆောင်တွေမှာအကျဉ်းသားတွေအစုအဝေးလိုက်ကျမ်းပေါ်မှာထိုင်းပြီးတော့စကားပြောနေတာ၊လှဲနေတာ၊ရေချိုးဖို့အတွက်တန်းစီနေတာတွေပါဝင်ပါတယ်။ပုံတစ်ခုမှာတော့အခန်းတစ်ခုထဲဒါဇင်နဲ့ချီတဲ့အကျဉ်းသားတွေကိုနေရာလက်မရှိပြစ်သိမ့်နေအောင်ထည့်ထားတာကိုတွေ့ရပြီးနောက်တစ်ချို့ပုံတွေမှာတော့အကျဉ်းသားတွေစိတ်မသက်မသာနဲ့ကျန်းမာလှဲနေတာကိုတွေ့ရပါတယ်။ဒီပုံတွေကိုတော့ပြီးခဲ့တဲ့နှစ်ဧပြီလကနေဇူလိုင်လကြားမှာရေးဆွဲခဲ့တာဖြစ်ပြီးပြီးခဲ့တဲ့အောက်တိုဘာလမှာအင်းစိန်ထောင်ကနေပြန်လွတ်လာတဲ့အကျဉ်းသားတို့ကထောင်တွင်းကနေခေါ်ထုတ်လာခဲ့တာဖြစ်တယ်လို့ရိုက်တာသတင်းမှာပြောထားပါတယ်။ပုံဆွဲတဲ့သူကတော့သူဘသူဘဝဖြစ်တယ်ဆိုတာကိုထုတ်ဖော်ပြောဆိုခြင်းမရှိသလိုတွေ့ဆုံမေးမြန်းခွင့်ပြုဖို့ကိုလည်းညှင်းဆာခဲ့ပြီးထပ်ပြစ်အဖမ်းခံရမှာဆိုရင်လည်းလို့လည်းပြောပါရယ်အဲ့ဒီပုံတွေကိုတော့ပုံဆွဲသူကမွေးနေ့လက်ဆောင်အဖြစ်ပေးခဲ့တာလို့လည်းသိရပါရယ်အိစိန်ထောင်ထဲမှာနေထိုင်စားသောက်ရတဲ့အခြေအနေတွေဟာအလွန်ဆိုးပြီးတော့လူလိုနေရတာနဲ့မတူဘူးလို့လည်းပြောပါရယ်အိစိန်ထောင်ဟာအကျဉ်းသားဦးရေ9000လောက်သာဆံမဲ့လို့ပြီးခဲ့တဲ့နှစ်အာနာသိန်းချိန်ကစပြီးအိစိန်ထောင်ထဲမှာဖမ်းဆီးထားတဲ့သူကတထောင်ကျော်နေပြီလို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါရယ်စစ်တပ်ကအာဏာသိမ်းတဲ့အချိန်ကစပြီးနိုင်ငံတော်ဖမ်းဆီးခဲ့သူဟာ13000ကျော်ရှိလာပြီးတော့တိတ်ဆုံးသူက1930ထက်မနည်းရှိနေပြီလို့လဲ AAPP ကဧပြီလပထမပိုင်းမှာဖော်ပြထားပါတယ်စစ်ကောင်စီကတော့ AAPP ရဲ့အစည်းအဝေးဟာချက်ကားပြောဆိုတာဆိုပြီးတော့တုံ့ပြန်ထားပါတယ
်အာဏာသိမ်းထားတဲ့မြန်မာစစ်တပ်အုံပြူနေတဲ့လေရင်ရေရင်ရဟတ်ရင်စက်ရင်ရန်နေရာတို့နဲ့ပတ်သက်ပြီးစုငွေချီးမြှင့်မဲ့အမိန့်ညင်ညာချက်တရက်ကို NUG မြို့သားညီညွတ်ရေးဆိုရကဧပြီလ9ရက်နေ့နေဆွဲနဲ့ထုတ်ပြန်ပါရယ်ပြည်သူ့ငွေနဲ့ဝယ်ယူထားတဲ့စစ်လက်နက်ကိရိယာတွေနဲ့ပြည်သူတွေရဲ့အသက်အိုးအိမ်စည်းစိမ်ကိုတိုက်ခိုက်နေတဲ့လို့ရအပေါ်လက်မခံနိုင်ကြောင်းအဲ့ဒီတိုက်လေရင်ရဟတ်ရင်ထောက်ပို့လေရင်တိုက်ရေရင်တွေကိုအကြီးစားဖျက်ဆီးတာစစ်စင်ရေးလမ်းကူးလမ်းမှာတနည်းနည်းနဲ့ဖျက်ဆီးနိုင်တာပြက်ကြအောင်လှုပ်ဆောင်နိုင်တာဒို့မဟုတ်အဲ့ဒီရင်တွေပိုပစ်ချနိုင်တာဒါမှမဟုတ်အဲ့ဒီရင်တွေနဲ့ပြည်သူတွေဘက်ခိုလုံလာတာစသဖြင့်ထိရောက်စွာဆောင်ရွက်နိုင်မယ်ဆိုရင်ထိုက်တဲ့နဲ့စုချင်းမြင့်မယ်လို့ကြေညာချက်မှာစုချင်းငွေနဲ့တကွအသေးစိတ်ဖော်ပြထားပါတယ်ချင်းမြင့်မယ်စုချင်းငွေတွေလက်ခံရယူတာနဲ့ဆောင်ရွက်ချက်တွေကိုလည်း The Public Property Protection Act 1947အရာတရားစွဲဆိုအရေးယူအပြစ်ပေးခံရတာမျိုးမရှိစေရဘူးလို့ NUG ယာယီသမရဒူဝါလက်ရှိလာရဲ့လက်မှတ်နဲ့ထုတ်ပြန်တဲ့အမိန့်ကြေညာစာမှာဖော်ပြထားပါတယ်အဲ့ဒီအမိန့်ကိုလည်းThe Public Property Protection Act 1947 Section 3B ပါပြဋ္ဌာန်းချက်နဲ့အညီထုတ်ပြန်လိုက်တယ်လို့လည်းဖော်ပြထားတာပါ။အာဏာသိမ်းစစ်ကောင်စီကတော့ NUG ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်ကြေညာထားပါတယ်။မြန်မာနိုင်ငံမှာ2021စစ်အာဏာသိမ်းချိန်ကစပြီးစစ်ကောင်စီတပ်ရဲ့မြေပြင်ဝေဟင်ထိုးစစ်ဆင်မှုတွေကြောင့်ပြည်သူထောင်ပေါင်းချီဘေးလွတ်ရာကိုအိုးအိမ်စွန့်ခွာထွက်ပြေးကြရပြီးအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရတာဖြစ်ပါတယ်။
တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်ပေါင်တို့ကပူရတင်ဆက်ကြတာပါဆက်လက်ပြီးတော့တပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုလည်းတင်ဆက်ပေးပါမယ်ဒီတပတ်မှာတော့အလိမ္မာကပြောပြပေးမှာပါခင်ဗျာ
ယူကရိန်းမြောက်ပိုင်းမှာပြီးခဲ့တဲ့သတင်းပတ်ထဲမှာရုရှားတပ်တွေပြန်ဆုတ်ခွာသွားတဲ့နောက်မြို့တော်ခီဖနာကဘူချာမြို့ကလေးမှာယာနဲ့ချီတဲ့ဒေသခံတွေတိုက်စုံနေတာဟာရုရှားတပ်တွေရဲ့ရက်စက်မှုအထောက်အထားတွေဖြစ်ပြီးဒီဖြစ်ရပ်တွေကြောင့်ရုရှားနဲ့ညှိနှိုင်းမှုတွေလှုပ်ဖို့ခက်ခဲလာစေတယ်လို့လည်းအဲ့ဒီမြို့ကလေးကိုတနင်္လာနေ့မှာတွားရောက်ကြည့်ရှုနေတဲ့ယူကရိန်းသမ္မတဗလော်ဒီမီယာဇယ်လန်စကီကပြောကြားလိုက်ပါတယ်ဘူချာမြို့နဲ့တခြားနေရာတွေမှာတွေ့ရတဲ့တိုက်စုံနေသူတွေရဲ့အလောင်းတွေကိုစီပိုင်းတွေမြေရောက်ခန်းတွေမှာတွေ့နေရပြီးသူတို့ကိုနှိမ့်ဆက်ညှဉ်းပန်းထားတာတွေ့ရကြောင်းသမရကပြောပါတယ်။အဲဒီမှာတွေ့ရတဲ့ဒေသခံအယက်သားတွေရဲ့အလောင်းတွေဟာလက်ကိုနောက်ပြန်ချီနှောင်ထားတာ၊အနီးကပ်ပစ်တတ်တာ၊အဆုလိုက်မြုပ်နှံထားတာ၊လမ်းတွေပေါ်ပြန့်ကျဲနေတာတွေ့ကြောင်းနဲ့ဒါဟာစစ်ရာဇဝတ်မှုပြစ်မှုတွေဖြစ်ပြီးဒါကူကဘာကလူမျိုးတုံတက်ဖြတ်မှုအဖြစ်သတ်မှတ်ကြောင်းလည်းပြောပါရယ်ရုရှားတွေလှုပ်ဆောင်ခဲ့တာတွေကိုကြည့်ရင်သူတို့နဲ့ဆွေးနွေးညှိနှိုင်းမှုတိုက်ခတ်ခဲ့လာနေပြီလို့လည်းပြောပါရယ်ရုရှားအစိုးရကတော့ဘူချာမြို့မှာအယက်သားတွေကိုရုရှားတပ်တွေကတက်ဖြတ်ကြောင်းဆွဆွဲမှုကိုညှင်းဆို့ခဲ့တယ်လို့ဒါရီဟာရုရှားအစိုးရကိုစန့်ကျင်အောင်ရန်စပီးဖို့လှုပ်တာဖြစ်ကြောင်းပြောကြားခဲ့တာပါ ယူကရိန်းမှာရက်စက်ကြမ်းကြုတ်တဲ့လှုပ်ရက်တွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအဖွဲ့ဝင်အဖြစ်ကနေရုရှားကိုဆိုင်းငံ့ထားဖို့အထွေထွေညီလာခံကမဲခွဲဆုံးဖြတ်လိုက်ပါတယ်။ကြီးလေတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုစနစ်တကျကျူးလွန်ခဲ့တယ်လို့ယူကရိန်းအပေါ်နိုင်ငံတကာဥပဒေတွေကိုချိုးဖောက်ပြီးကျူးလွန်ခဲ့မှုတွေအတွက်ရုရှားကိုအဖွဲ့ဝင်အဖြစ်ကဆိုင်းငံ့ထားဖို့ကြာတာရေးနေ့ကမဲခွဲဆုံးဖြတ်ရမှာထောက်ခံမဲ63မဲ၊ကန့်ကွက်မဲ24မဲနဲ့58နိုင်ငံကတော့မဲမပေးခဲ့ကြပါဘူး။လူခွေရေကောင်စီမှာလက်တလော3နှစ်တာဝန်ယူထားတဲ့ရုရှားဟာပုံမှန်တိုင်းဆိုရင်တော့ရှေ့လာမဲ2023ခုနှစ်ဒီဇင်ဘာလ31ရက်နေ့မှာတက်တန်းကုန်မှာဖြစ်ပါတယ်BA2 Omicron မျိုးကွဲဗီဇပိုးသစ်ဟာတွေ့ဘူးသမျှ virus ပိုးတွေထဲမှာကူးစက်နှုန်းအမြန်ဆုံးဖြစ်ပြီးအထူးစိုးရိမ်ရတဲ့အကြောင်းနဲ့ဆေးရုံတက်ကုသသူတွေသေဆုံးသူတွေတွေ့ရနိုင်တယ်လို့အမေရိကန်ကျန်းမာရေးပညာရှင်တို့ကသတိပေးထားပါတယ် BA2 Corona မျိုးကွဲဗီဇပိုးသစ်ကူးစက်မှုတွေပိုတိုးလာနိုင်ကြောင်းနဲ့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi အပါအဝင်ထင်ရှားတဲ့နိုင်ငံရေးအတိုင်းအဝိုင်းကတာဝန်ရှိတဲ့ခေါင်းဆောင်တွေကြောင့် COVID-19 ကူးစက်မှုတွေရှိလာမှာကိုကြိုတင်မျှော်လင့်ပေးတာဖြစ်တဲ့အကြောင်း Dr. Peter Hu Das ကပြောသွားတာပါ COVID-19 ရောဂါကူးစက်တဲ့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ရောရှေ့နေကြုံ Morris Garland ရောရောဂါလက္ခဏာမပြပါဘူး2020ခုနှစ် February လောက်ပိုင်း American ပြည်ထောင်စုမှာ COVID ကြောင့်သေးဆုံးသူ 9,800 ကျော်ရှိပြီဖြစ်ပါတယ်။အခု BA2 မျိုးကွဲဗီဇာပိုးသစ်ကူးစက်မှုတွေကြောင့်မျိုးကြီးတွေမှာပိတ်ဆို့ကတ်တက်တဲ့စီးမြင်တွေပြန်ပြီးချမှတ်မယ်မချမှတ်ဘူးဆိုတာတော့အတိအကျမသိရသေးပါဘူးရှင်
။ VOA American တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီတနင်္ဂနွေမနက်အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကြည့်ရှုနိုင်ကြပါတယ်။ဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါမယ
်ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားတပ်တွေပစ်ခတ်မှုတွေတိုးလာနေချိန်မှာပဲဒေသခံတွေအမြန်ဘေးလွတ်ရာထွက်ခွာကြဖို့လူဟန့်စ်ဒေသအုပ်ချုပ်ရေးမှူးရှာဟီဂေဒေးကစနေနေ့မှာပန်ကြားလိုက်ပါတယ်လူဟန့်စ်ဒေသကချန်နေသေးတဲ့ဒေသခံ၃ပုံ၃ပုံလောက်ကိုရုရှားတပ်တွေကအလုံးရင်းနဲ့ထိုးစစ်ဆင်ဖို့လုပ်နေပြီလို့အုပ်ချုပ်ရေးမှူးကရုတ်တံကနေသတိပေးလိုက်တာဖြစ်ပါတယ်ရုရှားတပ်တွေပြန်ပြီးဆုတ်ခွာသွားတဲ့ယူကရိန်းမြို့ရွာအတော်များများမှာတည်ဆုံနေတဲ့ဒေသခံတွေရဲ့အလောင်းတွေတွေ့လာရတာဟာရုရှားသမ္မတဗလာဒီမီယာပူတင်ရဲ့နာမည်ကုန်သတင်းအတွက်ဖြစ်မရတဲ့အစွန်းအထင်းဖြစ်သွားပြီလို့ယူကရိန်းနိုင်ငံကီယက်ကိုတွားရောက်နေတဲ့ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကစနေနေ့မှာပြောပါတယ်အခြေအနေဆိုးနေတဲ့ယူကရိန်းကိုအကူအညီပေးဖို့တန်ကြပ်ကာကာအစင်း120နဲ့နောက်ဆုံးပေါ်တင်းမောပြစ်မစ်ဆိုင်ဒုံးခွင်းစနစ်တွေပေးမှာဖြစ်ကြောင်းဗြိတိန်ဝန်ကြီးချုပ်ယွန်းကကြေညာချက်ထုတ်ပြန်ပါတယ်။ပါကစ္စတန်ဝန်ကြီးချုပ်အမရန်ခန်ပေါ်အယုံကြည်မရှိအဆိုကိုစနေနေ့ကပါကစ္စတန်အောက်လွှတ်တော်ဖြစ်တဲ့အမျိုးသားလွှတ်တော်ကမဲခွဲအတည်ပြုလိုက်တာကြောင့်သူဟာလေးနှစ်နီးပါးတာဝန်ထမ်းဆောင်ခဲ့တဲ့ဝန်ကြီးချုပ်ယာရူကနေဖယ်ရှားပေးရတော့မှာဖြစ်ပါတယ်။လွှတ်တော်မှ183ရက်ထောက်ခံမှုရခဲ့တဲ့အတွက်အယုံကြည်မရှိအဆိုအနိုင်ရကြောင်းကြေညာခဲ့တာဖြစ်ပါတယ်။ဝါရှင်တန် DC မြို့ရွာမှာစီယုံလှုံ့ဆော်ရေးလုပ်ငန်းတွေလုပ်နေတဲ့ NUG လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းပါဝင်တဲ့ NUG တာဝန်ရှိသူတွေနဲ့ဝါရှင်တန် DC အနီးတစ်ဝိုက်ကဒီမိုကရေစီရေးထောက်ခံအားပေးနေတဲ့မြန်မာအင်အားစုတွေတွေ့ဆုံဆွေးနွေးပွဲကိုစနေနေ့ညနေက Maryland ပြည်နယ်ထဲမှာပြုလုပ်ခဲ့ပါတယ်။ဒီပွဲကို Washington DC, Maryland, Virginia စတဲ့ဒေသကချင်းမွန်၊ကရင်၊ကချင်အပါအဝင်အဝေးရောက်မြန်မာနိုင်ငံသားတွေတက်ရောက်ခဲ့ကြပါတယ်။
တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြတာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်လွင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဇူဘဲအတာရက်တို့ဖြစ်ကြပါတယ်ဒီမနေ့ VOA အစီအစဉ်တွေကိုလိုင်းတို24 40 51နဲ့လိုင်းလက်မီတာ190တို့ကထုတ်လွှင့်ပေးတာဖြစ်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ဒီမနေ့ထုတ်လွှင့်တဲ့အစီအစဉ်တွေကို VOA Facebook နဲ့ YouTube စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။သောတာရှင်အားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်ကခင်မောင်စိုးမင်းပါ
This program has come to you from the Voice of America, Washington.